ဒီကံတော်မှာဘုရားတောင်းနေရောရင်းတည်းကြီးဆိုတဲ့ပထမအပိုက်ကဝိဒံမနလက္ခဏဝရဒတုဆိုတဲ့အထာကထာရပြီးဆုံးထားတာပါပဲအဲ့ဒီမှာထောက်ကံနဲ့ဆိုတာကသာတိကျမ်းကထဲမှာသုံးတဲ့သာသုံးစကားပဲအရာထဲမှာတော့သုံးနေမရှိဘူးဘောလုံးထဲမှာအတွင်းကလေတွေကပြည့်ပြီးတော့တောင်းခံထားတော့အဲ့ဒီဘောလုံးဟာဘေးကိုကားပြီးတောင်းနေနေတယ်အဲ့ဒါကိုသာသုံးနဲ့ပြောရရင်ထောက်ခံထားတယ်လို့ပြောရတယ်။အရာသုံးစကားနဲ့ဆိုရင်တော့အဲ့ဒါဟာတောင်းနေနေတာပါပဲ။လက်ကိုဒီလိုဆန့်တန်းလိုက်ရင်လက်ထဲမှာတောင်းနေတာတွေထင်ရှားနေတယ်။အဲ့ဒါတွေဟာဝါယောဓာရဲ့ထောက်ခံမှုတွေပါပဲ။ထောက်ခံဝါယောတွေလို့လည်းခေါ်ရပါတယ်။ဥပမာလေကောင်းပေါ်လေမှုရပါမှာလူကကောင်းတဲ့ခွနဲ့ဖြူပြီးတော့နေရင်အဲ့ဒီကောင်းတို့ကိုတို့ဟာအောက်ကိုကျွံကြမသွားပဲအပေါ်မှာမြင့်ပြီးပြီးနေတယ်အဲ့ဒါဟာတောင်းနေမှုရတဲ့ကတောင်းနေမှုဝါယောဓလေယုတ်တွေကတောင်းခံပြီးထမ်းထားလို့ပဲဥခဲဘုံကြီးတွေမြင့်တက်နေတာလဲအောက်ဥခဲတွေထဲမှာရှိတဲ့တောင်းနေမှုဝါယောဓတွေကတောင်းခံပြီးထမ်းထားလို့ပါပဲအကယ်၍သာအောက်ဥခဲတွေကတောင်းခံမထားရင်တော့အပေါ်ဥခဲတွေဟာအောက်ကိုကျွန်ဒီနေကြပါကုန်ပါပဲဒီကြဲမှာလည်းဒီနေ့တိုင်းပါပဲသာသနာတော်တို့နဲ့ဝါယောဓဆိုတာတွေကရုပ်ကိုယ်ကြီးရဲ့မှာအနှံ့ပြည့်ရှိနေလို့ဒီကိုယ်ကြီးဟာအတုံးခဲကြီးအထဲကြီးရဲ့ကြီးနေနဲ့ထူထောင်နေနိုင်တာအဲဒီသာသနာတော်တို့ကဝါယောဓရဲ့အထဲကိုပါပဲဒီနေရာမှာတောင်းနေတယ်ဆိုတာကလည်းသူ့လာမတောင်းနေတာကိုထောက်ဆပြီးတော့ခေါ်ရတာပဲသူရတောင်းနေတာနဲ့ထောက်ဆလိုက်ရင်တော့သူ့ကိုညှော့တယ်လို့ပဲခေါ်ရပြန်တယ်။သူတို့ညှော့တယ်ဆိုတာကလည်းသူ့ရတင်းတာကိုထောက်ဆပြီးတော့ခေါ်ရတာပဲ။သူ့ရညှော့တာနဲ့ထောက်ဆလိုက်ပြန်တော့သူ့ကိုတောင်းနေတယ်လို့ခေါ်ရပြန်တယ်။ဒါကြောင့်ညှော့တယ်ဆိုတာလဲဝါရဒပါပဲ
။
ဒါကတော့သမုဒ္ဒနာရသာလို့မိတ်ဆိုထားတဲ့အထာထာရဲ့ဝါယောဓရဲ့ကိစ္စရသကိုပြတဲ့ခံဘုံစာပိုင်းပဲ။ရှင်ရှားတာလှုပ်ရှားတာဝါယောဓရဲ့အလုပ်ပဲ။ဝါယောဓဟာသူအားကောင်းရင်တဏှာတဏှာကိုပြည့်ရွှေ့သွားတယ်။ကိုယ်ရဲ့ငါကွေးလိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်သွားလိုက်လာလိုက်နဲ့လှုပ်ရှားနေတာတွေဟာဝါယောဓကြီးပဲ။အဲ့ဒါဟာသူကိစ္စသူ့လုံးနဲ့ထင်ရှားနေတာတွေပဲဒီလာသနာကိုကောင်းကောင်းအားမထုတ်ဘူးတဲ့အချို့ပုဂ္ဂိုလ်တွေကသူရယ်ဆန့်တယ်လို့မှတ်ရင်လက်ရှိပုံသဏ္ဍာန်ပညာတွေထင်နေမှာပေါ့ညာလမ်းနဲ့ဘယ်လမ်းနဲ့လို့မှတ်ရင်လဲသီကာယသဏ္ဍာန်ပညာထင်နေမှာပေါ့အောင်းနဲ့ဘိနဲ့လို့မှတ်ရင်လဲဗိုက်ပုံသဏ္ဍာန်ပညာကြီးထင်နေမှာပေါ့လို့ဒီလိုသူတို့ရဲ့သင်္ခေတ်ကိုပြောကြတယ်အဲ့ဒီလိုပြောတာဟာသူကကပုဂ္ဂိုလ်အတွက်တော့မှန်နေတယ်လားမှန်မှာပါပဲဒါပေမဲ့လို့သူတို့ထင်တဲ့အတိုင်းပညာကြီးထင်နေတယ်လို့ဆိုတာကတော့မှန်ပါဘူးသူကသာမှာပညာလည်းထင်တယ်ပရမတ်လောက်ကြမှုလည်းထင်ပါတယ်ဒီလိုကလည်းပရမတ်လောက်ကြမှုသဘောလေးကိုသာကြွက်ပြီးရှိရမယ်လို့ညွှန်ပြရတယ်အဲ့ဒါကလည်းအထုက္ခာကပုဂ္ဂိုလ်အတွက်တော့မဖြစ်နိုင်တဲ့အလုပ်ပါပဲအထုက္ခာကမှပညာကိုလုံးလုံးမပြောက်ထားဖို့ဆိုတာဟာလက်တွေ့မှာတော့မပြည့်နိုင်တဲ့အလုပ်ပါပဲပြည့်နိုင်တာကတော့လောကဝါရအတိုင်းပြည့်ညွန့်နေတွေ့ပြီးရှိမှပဲဖြစ်နိုင်ပါတယ်ဒါကြောင့်မြတ်စွာဘုရားကသစ္စာမီတိပဇာနာတိသွားရီဟုသိဤလို့ဒီလိုပြည့်ညွန့်ဝါရနဲ့ဟောထားတာပဲသမင်းစီတွေကိုယ်ပြီးရှိတော့ပတာရီတွေဆန့်နေရှိတော့ဒီလိုပြည့်ညွန့်ဝါရနဲ့ပဲဟောထားပါတယ်ဝိထာမတိတိပဇာနာတိတောင်းရင်းမူဟုသိဤလို့ဒီလိုပရမဝဟာရတက်တဲ့နဲ့မဟုတ်ခဲ့ပါဘူး။သမှုတူတိတိပဇာနာတိရွေရှားသည်ဟုသိပြီလို့ဒီလိုလည်းပရမဝဟာရတက်တဲ့နဲ့မဟုတ်ခဲ့ပါဘူး။အမှန်မှာတော့မြတ်စွာဘုရားကပညာဝဟာရနဲ့ဟောထားတဲ့အတိုင်းသွားတယ်၊ကြွေးတယ်၊ဆန့်တယ်စသဖြင့်ပညာဝဟာရနဲ့ရှိနေပေမဲ့လို့ပရိသနာကြီးကရုန်းကြတဲ့အခါမှာပုံသဏ္ဍာန်ကြီးတွေအကုန်လုံးကြောက်ပြီးတော့ တောင်းရင်းလို့ကြားတဲ့သဘောတရားဝါတက်တဲ့ထင်ပါလေ။မိန်းမညာစီရောက်တဲ့အခါမှာသွားတယ်သွားတယ်လို့ရှိနေတယ်လို့ဒီတော့ဒီလမထင်ဘူး။ဘူးကြီးလည်းမထင်ဘူး။ဒီနဲ့လှုပ်ရှားမှုအဆင်းနဲ့လာထင်နေတယ်။ကျွေးရယ်ကျွေးရယ်လို့ရှိနေတယ်လို့လက်ခြေပုံသာနာနဲ့မထင်တော့ဘူး။တကြီးကြီးလှုပ်ရှားနေတဲ့သဘောသာထင်တယ်။ဘာနဲ့ပိန်နဲ့လှုပ်ရှားနေပေမဲ့လို့ဘိုက်ပုံသာနာနဲ့မထင်ဘူး။ဘူးကြီးလည်းမထင်ဘူး။အပြင်းနဲ့ရွေသွားလိုက်အပြင်းနဲ့ရွေသွားလိုက်နဲ့ရေးရေးရွေချနေတဲ့သဘောသာဖြစ်နေ။အဲ့ဒါတွေဟာဝါယောဒရဲ့သမှုနာရတာပါပဲ။ပြီးတော့ရင်းနေ၊ရိုင်းနေဆိုတာတွေလဲလှူကြတာတွေကြီးတယ်။ဒါကြောင့်ရင်းရိုင်းလှူကြရွေသွားရသည်လို့သမုဂ္ဂဆိုထားတယ်။ပြီးတော့အဘိညာရပစ္စုပ္ပဌာနာလို့မိဆိုထားတဲ့အတိုင်းလှူရှိရတဲ့ကိုတွန်းပို့နေသလိုဆွဲဆောင်နေသလိုယောဂီရဲ့ညာနဲ့သင်ပေါ်နေတာဟာဝါယောဒရဲ့ပစ္စုပ္ပဌာနာပဲ။လည်းကိုကျွေးတဲ့ဆန်းတဲ့အခါမှာအတွင်းဘက်ကိုဆွဲဆွဲယူလာသလိုအပြင်ဘက်ကိုတွန်းတွန်းပို့နေသလိုထင်ရှားတယ်။နောက်ကြောင့်တဲ့အခါမှာဗာဒီထင်ရှားရသေးတယ်။ညာလမ်းနဲ့ဘယ်လမ်းနဲ့ကြွရဲလမ်းနဲ့ချရဲလို့ဒီမှာဒီလမ်းကြောင့်တဲ့ယောဂီမှာဓမ္မရိညာအားလုံးလာတဲ့အခါကာလကြတော့နောက်ကနေပြီးတွန်းတွန်းပို့နေသလိုအယူချင်းရွေ့ရွေ့ပြီးကြွားလိုက်တာလေးတွေဟာမြင်တန်းကိုထင်ရှားပါတယ်။ဒီတော့သူကသူ့လိုလိုတွန်းတွန်းပြီးတော့ပို့နေတယ်လို့ဆော့ဆော့ပြီးတော့ယူသွားတယ်လို့ဖြစ်နေတယ်။ယောဂီကဘာမှအာမထုတ်ရပဲသူတော်ကတည်းကရွေ့ရွေ့သွားနေတာကလေးဟာသိထင်ရှားနေတာပဲ။တချို့များဒီလိုရှိမှသူသွားနေရကကောင်းတာနဲ့အချိန်တွေတောင်းလွန်သွားတာသေးတယ်။အခုဒီသာသနာ့ရေးတရားထုတ်နေတဲ့ယောဂီတွေထဲမှာလည်းဒီလိုတွေ့နေတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိနေပါတယ်။မတွေ့ရတဲ့ပုဂ္ဂိုလ်တွေလည်းလည်းအာထုတ်သွားရင်ဒီလိုတွေးသွားကြမှာပါပဲ။ဒါကြောင့်သူလိုရာဘက်တွန်းလျက်ဆောင်နေလို့သံဃာကဆိုထားတယ်။သိလို့ရှိရာဘက်ကိုတွန်းဖို့ဆွဲဆောင်နေတယ်လို့ထင်ရတာဝါယောဒရဲ့သစ္စုထာမယ်လို့ဆိုလိုပါတယ်။ဥပဒနာကာရောယောဂီဉာဏ်ထဲ၌သင်ပေါ်သောချင်းရာသည်သစ္စုပဌာနံနာမသစ္စုပဌာမီရယ်လို့ဆိုထားတဲ့အတိုင်းသူကြားမိကိုရှိမှတ်တဲ့ယောဂီမှာတွန်းဖို့နေတယ်လို့ဆွဲဆောင်နေတယ်လို့ဉာဏ်နဲ့သင်ပေါ်လာတဲ့ချင်းရာဟာဝါယောဒရဲ့ပစ္စုပ္ပန်ပဲ။အဲဆောင်ဘုဂ်ကိုဆွေရမယ်။သူလိုရာပဲသွန်လေဆောင်သည်ဆို
သူလိုရာပဲသွန်လေဆောင်သည်သူလိုရာပဲသွန်လေဆောင်သည်သူလိုရာပဲသွန်လေဆောင်သည
်ဝါယောဒာတိမမြယောဂီ
ဝါယောဒာတိမမြယောဂီဝါယောဒာတိမပြယောတိဝါယောဒာတိမပြယောတိ
ဒီနောက်ဆုံးတိုက်ကတော့ဝါယောဒာကိုရှိရင်ဒီသမုဒ္ဒထဲမှာပါတဲ့အတိုင်းသောက္ခန္တမင်းရဲ့လက္ခဏာနဲ့ရင်လည်းသိရမယ်သို့မဟုတ်လူကြည့်ကြတဲ့ရာသနဲ့ရင်လည်းသိရမယ်သို့မဟုတ်လူရဘက်ကိုကြီးကျယ်ဆောင်တဲ့ပြုစုပ္ပန်နဲ့ရင်လည်းသိရမယ်ဒီသုံးနည်းကအင်းင်းနဲ့ပြီးရမယ်ဒီလိုပြီးမှသဘာဝကျတယ်အပြီးမှန်တယ်လို့ဆိုလိုပါတယ်ဒါချင်းဒီလက္ခဏာရတာပြုစုပ္ပန်ဆိုတာတွေကိုယူစွာကျက်မှပြီးရှုမှဖြစ်မှလားလို့မေးချင်ရှိပါတယ်ဒါလည်းမဟုတ်ပါဘူးကျက်မှနေဖို့တော့မလိုပါဘူးဒီကယုံနာကိုစူးစိုက်ပြီးရှုနေရင်အဲဒီယုံနာရဲ့လက္ခဏာကိုလည်းသိနိုင်ပါတယ်ဘာသာကိုလည်းသိနိုင်ပါတယ်ပြုစုပ္ပန်ကိုလည်းသိနိုင်ပါတယ်ဒီကယုံနာကိုရှုပြီးသိရင်လက္ခဏာရတာပြုစုပ္ပဒါနဲ့မတည်ပဲအကြမ်းကြီးဖြင့်ပြီးဖို့ဆိုတာစိတ်ကိုမသိနိုင်ပါဘူးဒီကမိုးရွာနေတဲ့အခါကောင်းငင်မှာလျှောက်စည်းလက်တယ်အဲဒီလျှောက်စည်းလက်နေတော့ကြီးမြီလို့မြင်တဲ့သူဟာဝင်းငင်နဲ့လက်သွားတာကိုမြင်ရတယ်ဝင်းငင်နဲ့လက်သွားတာဟာလျှောက်စည်းရဲ့လက္ခဏာပဲလျှောက်ဆိုတာဝင်းနဲ့သွားတာကြီးပဲပြီးတော့လျှောက်လက်လိုက်တဲ့အခါမှာအမှောင်ကြီးပြောက်သွားတယ်အဲ့ဒါကိုလည်းကြည့်ရတယ်။တရားစည်းကအမှောင်ကိုဖျောက်တတ်တယ်ဆိုတာဟာတရားစည်းရဲ့ရပါပဲ။တရားစည်းရဲ့ကိစ္စတရားစည်းရဲ့အလုပ်ပဲ။အလင်းအောင်ဆိုတာအမှောင်ကိုပျောက်တာကြီးပဲ။ဒါကြောင့်တရားလဲနေတော့ကြီးမိတဲ့သူဟာတရားရောင်ကအမှောင်ကိုပျောက်တတ်တယ်ဆိုတဲ့တရားရဲ့ရပါကိုလည်းသိသွားတာပဲ။ဒါတရားလဲပုံချင်းညာကိုလည်းအဲ့ဒီကြီးမိတဲ့သူကသိသွားပါတယ်။ရစီကကြည်ကြည်ပဲတူတူပဲကောက်ကောက်ပဲဝိုင်းဝိုင်းပဲဆောက်မြောင်ပဲရံ့ရည်ကြည်ပဲစသည်ဖြင့်မြားလည်းပုံချင်းရာကိုလည်းသိသွားပါတယ်။ဒ ဘသူပဲဖြစ်ဖြစ်ပြာစိနေနေတော့ကြီးမိရင်အဲဒီလျားရဲ့လက္ခဏာရာသပြစုထာနေကိုပြုမြင်သွားတာကြီးပါပဲယမနေကိုမလိုပါဘူးဆိုတော့လဲပြမထားတာမဟုတ်တဲ့အတွက်ဝင်နေထားတာလက္ခဏာခေါ်တယ်မောင်းငုပ်ကြောက်တာကရာသခေါ်တယ်ဝန်တာနာချင်းညာပြစုထာခေါ်တယ်လို့ဒီလိုတော့ခွဲကြပြီးပြောရပေဘူးအဲ့ဒါတော့သာလိုပါတယ်ဒီနေရာမှာတော့ဘာမှမလိုပါဘူးအကုန်လုံးပဲသိမြင်သွားပါတယ်အဲ့ဒါလိုပါပဲယုတ်တရားနံတရားတွေကိုဖြစ်ခဲ့ဒီကံမှာရှုနေရင်သူ့လက္ခဏာနဲ့သူ့ရာသနဲ့သူ့ပြစုပ္ပာနဲ့အကုန်လုံးပဲသိသွားပါတယ်ပြန်မှနေဖို့မလိုပါဘူးဒါပေမဲ့ဒါပေကျန်ကဘုဒ္ဓရှိတဲ့အချို့ပုဂ္ဂိုလ်တွေကတော့ဒီလက္ခဏာရတာပြစုပ္ပာတွေကိုပြန်မှပြီးရှုရမယ်လို့ဒီလိုလဲသင်နေကြတယ်ဒီလိုတော့မဟုတ်ပါဘူးကျက်ထားလို့နမ်းမြင်နေတာတွေသိနေတာတွေဆိုတာကပညာရဲ့အာယုံအမြင်ပညာတွေပဲ။ကိုယ်တည်းကသဘောတရားစစ်တွေမရောက်သေးပါဘူး။သိက္ခာယုံနာတွေကိုသိနေတဲ့ယောဂီမှာတော့ကိုယ်တည်းကတကယ်ဖြစ်နေတဲ့သဘောတရားစစ်တွေကိုလည်းနဲ့ကန်ကြည့်လို့ဒီလေးခြားခြားတွေ့ပြီးသိနေပါလေ။ဒါကြောင့်ပြမနေဖို့မလိုပါဘူး။မှအားဖြင့်သင်္ကန်းကြီးကိုတွေ့နေရင်သင်ယုတ်ကိုကြည့်နေဖို့လိုပါဦးမလား။လိုတော့ပါဘူး။အဲ့ဒါလိုပါပဲ။ဒါကြောင့်ဝမ်းမိတ်တွေကဖောင်းနာပိန်နာဝမ်းမိတ်တွေကဖောင်းနာပိန်နာတွေကိုဖောင်းမိတ်ပိန်နာမှာရှိနေတဲ့ယောဂီဟာဝမ်းမိတ်တွေကတောင်းင်းကရောတာကိုလည်းသိရတယ်အဲဒါဟာဝါရောရရဲ့ဝိဒ္ဓမနလက္ခဏာပဲပြီးတော့အပြင်ဘက်ကိုရွေ့သွားလိုက်အတွင်းဘက်ကိုရွေ့လာလိုက်နဲ့ဒီကြီးကြီးရွေ့သွားနေတာကိုသိရတယ်အဲဒါကသမှုရိနာရတာပဲပြီးတော့တဏှာတဏှာတွန့်ပေါ်နေလို့ဆွဲဆောင်နေလို့အချင်းညာကိုလည်းသိရတယ်အဲ့ဒါကအဘိညာရပြစုပ္ပံပဲဒီလိုဖြစ်ခိုက်မှရှိုံနဲ့လက္ခဏာစသည်ကိုအမှန်တိုင်းသိနေရင်ပြတ်မှတ်ဖို့လိုပါဦးမလားကိုယ်တိုင်ရှုဖို့အတွက်ဆိုရင်တော့လိုပါဘူးသူတစ်ပါးကိုဟောဖို့ပြောဖို့ဆိုရင်တော့လိုပါလိမ့်ဦးမယ်ပြီးတော့ဘယ်လားနဲ့ညာလားနဲ့လို့ရှုမှနေရင်လည်းဒီလားနဲ့ဒီလားနဲ့မှတောင်းနေတာကိုလည်းသိရတယ်ဝိဒ္ဓမနလက္ခဏာပဲဒီသာရကလည်းသိရတယ်အမှုရိနာရတာပဲတွန်းတွန်းပို့နေတယ်လို့အချင်းရကလည်းသိရတယ်ဒီနေရာတာပြစုပ္ပာမယ်ဒီလိုလက္ခဏာရတာပြစုပ္ပာနဲ့သိနေတာဟာသဘာဝကြတဲ့အတိမှန်ကန်တဲ့အတိပဲဒီနေရာမှာသိစိတ်ကိုရှုမှယုံတဲ့လက္ခဏာစားစီကိုသိနိုင်တယ်ဆိုတာကိုကိုယ်တိုင်နဲ့မှတ်သားနိုင်အောင်လက်တွေ့ရှုမှကြည့်ပါအခုနေမှာဆိုရင်ကိုယ်တည်းကပူရာဖြစ်စေနာရာဖြစ်စေညောင်းနာဖြစ်စေကျင်နာဖြစ်စေတခုခုတော့သင်ကြနေကြပါလိမ့်မယ်အဲ့ဒါတွေဟာခံခဲ့တဲ့ဒုက္ခဝေဒနာတွေပဲအဲ့ဒီခံခဲ့တဲ့သဘောလေးတွေကိုညာနဲ့ဆွတ်ဆိုင်ပြီးတော့ပူတယ်ပူတယ်နာတယ်နာတယ်စသဖြင့်ရှုမှကြည့်ပါမကောင်းတဲ့အတွေ့အကြုံတွေတွေ့ပြီးတော့ငြင်းခံနေရတာတွေ့ပါလိမ့်မယ်အဲ့ဒါဟာအနိဋ္ဌဖုဒ္ဓဘာနုဝနလက္ခဏာဒုက္ခလို့မိဆိုထားတဲ့အတိုင်းအတွေ့အကြုံကိုသာသာနေရတဲ့သဘာဝလက္ခဏာပဲအဲဒါကိုဒုရုံနဲ့မှသာရအောင်လို့သံဘုတ်ကအတွေ့အကြုံများခါစားရသည်လို့ဤထားတယ်အဲဒီသံဘုတ်ကိုဆိုကြရမယ်အတွေ့အကြုံများခါစားရသည
်အတွေ့အကြုံများခါစားရသည်အတွေ့အကြုံများခါစားရသည်
အတွေ့အကြုံများခံစားရသည်အတွေ့အကြုံတွေကိုခံစားနေတာဟာအတွေ့အကြုံတွေကိုခံစားနေရတာဟာဒုက္ခဝေဒနာရဲ့လက္ခဏာပဲအဲ့ဒါကိုပြုနေရုံနဲ့သိနိုင်ပါတယ်ပြီးတော့ဒီခံခဲ့တဲ့ဒုက္ခဝေဒနာဟာသူဖြစ်လာရင်သိအားကိုညော့သွားစေတာတည်းဒုက္ခကနည်းနည်းဖြစ်ရင်သိအားဟာလည်းနည်းနည်းညော့သွားတာပဲဒုက္ခကအပြင်းထန်အများကြီးဖြစ်လာရင်တော့သီယာတွေဟာလည်းအများကြီးကျော့ဆင်းသွားရတယ်။ဘယ်လိုသီယာထက်သန်နေတဲ့သူဝင်မယ်လို့ကိုယ်ထဲမှာနာကျင်ခံခဲ့တဲ့ဒုက္ခဝေဒနာတွေကအပြင်းထန်ဖြစ်လာရင်တော့စိတ်ဓာတ်ဟာကျဆင်းသွားတော့တာပဲ။အလုံးပင်မလာပြီးဆုံးမတော့လှုပ်တောင်မလှုပ်နိုင်တော့ဘူး။အဲဒီလိုသီယာတွေကိုကျော့စီတာဟာဗာမယုတ်တာနာမိလာပနရတံလို့မိဆိုထားတဲ့ဒီဃာယဒုက္ခဝေဒနာရဲ့ရတာပါပဲ။အဲဒါကိုလည်းသိအားကုန်ခန်းနှင်းနှံစေပြီတဲ့။ဆောင်းမုတ်စီထားတယ်။အဲဒါကိုဆိုကြရမယ်။သိအားကုန်ခန်းနှင်းနှံစေပြီ
။သိအားကုန်ခန်းနှင်းနှံစေပြီ။သိအားကုန်ခန်း
ုံးမှာစိတ်ကိုယ်ကဗရဏပြုပြီးပြထားပါတယ်။ဒါကြောင့်တရားကုံနဲ့ညွန်းနှန်းနဲ့ဆိုမှတော့သူ့စင်မစင်မစရိတ်တွေလဲအာကုံနဲ့ညွန်းနှန်းတယ်လို့ယူဖို့ပါပဲ။ပြီးတော့ဒုက္ခဝေဒနာရဲ့ပစ္စုပ္ပန်ကတော့ဓာယိကဘာရာပစ္စုပ္ပန်ံကိုယ်ရေကနှိမ့်ဆက်နေတဲ့သဘောအခံခဲ့နေတဲ့သဘောအနေနဲ့ယောဂီဉာဏ်ထဲမှာရှိရှိထင်ပါတယ်တဲ့။ဘူးတယ်၊ဘူးတယ်၊နားတယ်၊နားတယ်စသဖြင့်ရှိမှနေရင်အဲဒီဒုက္ခဝေဒနာလေးဟာကိုယ်ထဲကမပြတ်နှိမ့်ဆက်နေတယ်လို့လည်းထင်ပါတယ်။အခံခဲ့တဲ့သဘောပဲလို့လည်းပဲထင်ပါတယ်။အဲဒါကတော့သင်္ကြန်လုံးအာကြီးလို့ညီတော်မှညီနေကြသေးတာပဲ။အဲဒါကိုလည်းကိုယ်ထဲနှိမ့်ဆက်ခံခဲ့ခြင်းပြီးလို့သံဖို့စီထားတယ်။အဲဆိုရရမယ်။ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည
်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည
်ကိုယ်ဆင်းရဲ့ပြည့်မြဲများယောဂီ
ကိုယ်ဆင်းရဲ့ပြည့်မြဲများယောဂီကိုယ်ဆင်းရဲ့ပြည့်မြဲများယောဂီကိုယ်ဆင်းရဲ့
ကိုယ်ရဲကအခံခဲ့နေတဲ့ဒုက္ခဝေဒနာကိုပြစ်ခိုက်မှရှုမှတ်နေရင်ဒီဆိုးတွေနဲ့တွေ့ပြီးရှင်ရှင်ရဲရဲခံစားနေရတယ်ဆိုတော့သူ့လက္ခဏာကိုလည်းသိတယ်ဒီအားကိုရော့စေရတယ်ဆိုတော့သူ့ရသူ့ရပါကိုလည်းသိတယ်ကိုယ်ရဲကမခံစားအောင်နှိမ့်ဆက်နေတဲ့ခံခက်တာလေးပဲလို့ဥပ္ပစုထံကိုလည်းသိတယ်အဲ့ဒါဟာယောဂီတွေပြင်းရလာမှမယ်ဒီတိုင်းမသိရမယ်လို့ဆိုလိုပါတယ်စိတ်ကိုလည်းလက်တွေ့ရှိမှကြည့်နိုင်ပါတယ်စိတ်ဆိုတာဟာအာယုံကိုသိရတယ်ကြံစည်ရတယ်ဒါကြောင့်ဒီကုသင်္ဃကြံစည်နေတာတွေဟာစိတ်ပဲအဲဒီစိတ်ကိုဒီတိုင်းဖြစ်တိုင်းစိတ်ကူးတယ်စဉ်းစားတယ်ကြံတယ်သိရစသည်ဖြင့်ရှိမှကြည့်ပါအာယုံစီကိုသွားတဲ့သဘောအာယုံကိုသိတဲ့သဘောပဲလို့တွေးရပါလိမ့်မယ်အဲ့ဒါဝိသမလက္ခဏာစိတ်တံလို့မိဆိုကျရစိတ်ရဲ့လက္ခဏာပါပဲစိတ်တန်းစိတ်တန်းအာယုံကိုသိရတာကြီးပဲမြင်တဲ့စိတ်လည်းအာယုံကိုသိတာပဲကြားတဲ့စိတ်နားတဲ့စိတ်သာသီးတဲ့စိတ်ဒီသီးတဲ့စိတ်ကြံသီးတဲ့စိတ်အဲ့ဒါတွေလည်းအာယုံကိုသိတာကြီးပဲစိတ်ဆိုရင်အာယုံကိုသိခြင်းသဘောရှိတာကြီးပဲဒါကြောင့်အာယုံသိတော့သဘောရှိပြီလို့သံဃာကသိကြတယ်အဲဒါကိုဆိုရအောင်အာယုံပြီးတော့သဘောရှိသည
်အာယုံပြီးတော့သဘောရှိသည်အာယုံပြီးတော့သဘောရှိသည်အာယုံပြီးတော့သဘောရှိသည်
ကောင်းကောင်းအလားရှိသွားတတ်သည်ဆို
ကောင်းကောင်းအလားရှိသွားတတ်သည်ကောင်းကောင်းအလားရှိသွားတတ်သည်ကောင်းကောင်းအလားရှိသွားတတ်သည်
လူစုလူဝေးနဲ့အလုပ်လုပ်ရမှာခေါင်းဆောင်ပုဂ္ဂိုလ်ကစစ်ဆောင်ပြီးလုပ်ရတယ်။စိတ်ကလည်းအဲဒီခေါင်းဆောင်တို့ပါပဲ။ဆောက်ရရမှာသင်္ခါရဲအာယုံကိုစစ်ဆောင်ပြီးတော့ပြီးပြီးသွားတယ်။မျက်စိမှာအဆင်းထင်လာရင်စိတ်ကရှိဥစွာမြင်ပြီးသွားတယ်။ပြီးတော့မှနောက်လိုက်နေနဲ့ခံစားမှု၊မှတ်သားမှု၊တမဲမှု၊မြစ်တဲမှု၊ပြင်းမာမှု၊ညို့မှုအစရှိတဲ့သဘောတရားတွေကအဲ့ဒီရလေသာသင်္ချာဖြစ်ပေါ်လာကြတယ်။နာမအပန်းထင်လို့ယာတိယာစသည်မှာလည်းဒီတိုင်းပါပဲ။စိတ်ကရှည်သွားနေနဲ့ပြီပြီးသွားတာကြီးပဲ။ဒီကုကြံစီယာမှာဆိုရင်သာသီထင်ရှားပါသေးတယ်။ယောဂီကခေါင်းနဲ့ပိန်နဲ့စသည်ချင်းပြည့်စုံမှနေခြင်းမှာဒီကုကြံစီမှုဖြစ်ပေါ်လာတယ်။ဒီကုကြံစီမှုဖြစ်ပေါ်လာတယ်။အဲ့ဒီလိုဖြစ်ပေါ်လာရင်အဲ့ဒီစိတ်ကိုလည်းရှင်းမရတယ်။ဒီပြည့်ချင်းရှင်းမှုရှင်းမှုရင်ဒီချိန်ထဲနဲ့အဲ့ဒီစိတ်ကူးကပြတ်သေးသွားတယ်ဒီဒီချင်းမရှိမရင်တော့မြင့်တက်မှုလိုချင်မှုအစားရှိတဲ့နောက်လိုက်သဘောတရားတွေတော်တော်များများဆက်ပြီးဖြစ်သွားတာကိုတွေ့ရတယ်ဒါကြောင့်ယောဂီကစိတ်ဟာခေါင်းဆောင်ရှိသွားလုံတတ်တယ်လို့ဒီလိုသိရတယ်အဲ့လိုသိတာဟာစိတ်ကိုပုပ္ပင်္ဂမာရတာနဲ့သိသွားတာပါပဲဓမ္မရာပါဠိတော်မှာစိတ်ကိုမနောပုပ္ပင်္ဂမာဓမ္မလို့ဟောထားပါတယ်ဓမ္မအသိနာတရားတော်သည်နောဘုဗ္ဗင်္ဂမစိတ်လင်းရှိသွားရှိကြပါလေတဲ့။ဒါကြောင့်ဒီကိုဒီတိုင်းဒီတိုင်းလိုက်ပြီးရှုမှတ်နေရင် ဘဝယုံစီဖြုတ်ကနေရောက်သွားလိုက်ဒီအောင်စီဖြုတ်ကနေရောက်လာလိုက်နဲ့ဒီကလေးကစိတ်ဆောင်စီစားဖြစ်နေတာကိုသင်ကြားတွေ့ရပါတယ်ပြီးတော့သန္တနာပစ္စုပ္ပဌာနာအစင်မပြသစ္စာတိအနေအချင်းသင်တော့ချင်းရာရှိတယ်လို့မိဆိုထားတဲ့တက္ကရာစကားရစိတ်ရဲ့ပစ္စုပ္ပဌာန်ကိုလည်းသင်ကြားသိရတယ်ဒီလိုငါတော့ဘောင်းနဲ့ပိန်နဲ့စသဖြင့်ပြည့်စုံနေရင်တခါတည်းအစိတ်ကပြင်ထွက်သွားတယ်အဲဒီစိတ်ကိုရှုလိုက်တော့သူကပြောက်သွားတယ်ပြီးတော့လည်းအခြားစိတ်တခုကဆက်ပြီးတော့ဖြစ်ပေါ်လာကြတယ်အဲဒီစိတ်ကိုလည်းမှားလိုက်တော့ပြောက်သွားကြတယ်ပြီးတော့လည်းနောက်စိတ်တခုကပေါ်လာကြတယ်ဒီလိုစိတ်အစဉ်စဉ်ဆက်ပြီးဖြစ်နေတာကိုတခါတည်းအမှတော်တော်များများပဲရှိမှရပါတယ်။ဒါကြောင့်ယောဂီကဒီလိုသဘောကျသွားရပါတယ်။စိတ်ဆိုတာအခုချင်းဆက်ကဆက်ကမပြတ်ဖြစ်နေတဲ့သဘောတရားပဲ။ဒီစိတ်တစ်ခုတစ်ခုကကြောက်သွားရင်နောက်စိတ်တစ်ခုတစ်ခုကချင်းချင်းဆက်ဆက်ပြီးတော့မပြတ်ဖြစ်နေတာပဲလို့ဒီလိုသဘောကျသွားရပါတယ်။အဲ့ဒါဟာစိတ်ရဲ့တဏ္ဍာနာပစ္စုပ္ပန်ကိုကိုယ်တိုင်တွေ့ပြီးတာပါပဲ။ဒီလိုသိတဲ့ယောဂီကသူတို့ရဲ့အကြောင်းကိုကောင်းကောင်းသဘောပေါက်သွားပါတယ်။ဒီလေဆိုတာလည်းဘာမှမဆူဆံဘူး။အခုမှသိနေရတဲ့စိတ်ကလေးတစ်ခုတစ်ခုချုပ်ချောက်သွားတာမျိုးပဲလို့သဘောပေါက်သွားတယ်။ဘဝတည်းဖြစ်တယ်ဆိုတာလည်းအခုမှသိရတဲ့စိတ်ကလေးတစ်ခုတစ်ခုပြည့်စုံတဲ့ဆက်စပ်ပြီးဖြစ်ပေါ်လာတာမျိုးပဲလို့ဒီလိုသဘောပေါက်သွားရပါတယ်။အဲဒီသာနာနာတစုပ္ပဌာန်ကိုလည်းတို့တို့နဲ့မှတ်ရအောင်။ပြည့်စုံနေစွာထထဖြစ်ပြီးလို့သံမုတ်ကလေးပြီးသားတယ်။အဲအဲ့ဒါကိုဆိုရမယ်။ပြေစိမ့်နေစာတတဖြစ်သည်
ပြေစိမ့်နေစာတတဖြစ်သည်ပြေစိမ့်နေစာတတဖြစ်သည်ပြေစိမ့်နေစာတတဖြစ်သည
်စိတ်တရားမှတ်သားညာယောဂီ
စိတ်တရားမှတ်သားညာယောဂီစိတ်တရားမှတ်သားညာယောဂီစိတ်တရားမှတ်သားညာယောဂီ
စိတ်ဆိုတာလက္ခဏာအချင်းအာယုံမျိုးပြီးရတဲ့သဘောပဲ။သတ္တအချင်းဒေါင်းဆောင်ရှည်သွားရတဲ့သဘောပဲ။ဝိသုဒ္ဓံအချင်းပြင်းအောင်မပြဆက်ဆက်ပြီးဖြစ်နေတဲ့သဘောပဲလို့ဒီလိုမှတ်သားထားရမယ်လို့ဆိုလိုပါတယ်။ဒီကယုံနာကိုစူးစိုက်ပြီးရှုနေရင်ပြမှတ်မထားတော့လဲလက္ခဏာရတာပြစ်စုပ္ပထာနဲ့သဘောမှန်ကိုသိနိုင်ကြောင်းယုတ်တရားတွေကဝါယောဓကိုပူဆန်းထုတ်ပြီးတော့ရှင်းပြခဲ့ပြီ။နံတရားတွေကလည်းဒုက္ခဝေဒနာနဲ့စိတ်ကိုပုံစံထုတ်ပြီးရှင်းပြခဲ့ပြီ။အဲဒီပုံစံထုတ်ပြတဲ့ဝါယောယုတ်ဒုက္ခဝေဒနာနဲ့စိတ်များလိုပဲ။ဉာဏ်နဲ့ယုတ်ရားနံတရားတွေကိုလည်းဖြစ်ခိုင်မှစူးစိုက်ပြီးရှုရင်လက္ခဏာရတာပြစ်စုပ္ပဌာန်းနဲ့သဘောမှန်ကိုသိနိုင်တာကြီးပါပဲ။ဒီကလည်းအတုက္ခကယောဂီကတော့ဒီယုံနာဥပါဒနဲ့ခန္ဓာတရားတွေကိုခုပြောခဲ့တဲ့လက္ခဏာရတာပြစ်စုပ္ပဌာန်းနဲ့လောက်သာသိနိုင်ပါသေးတယ်။ဝိပါဒနာရဲ့အရှင်မူလဖြစ်တဲ့နာမရူပပရိစ္ဆေဒပစ္စတေကညာအဆင့်မှာတော့ဒါလာဟုတ်ပဲပြီးလို့လိုပါတယ်အစဉ်တိုင်းရှုလို့သမထနာညာအစရှိတဲ့ဝိပါဒနာညာအစ်တွေရောက်တဲ့အခါကျတော့အနိစ္စဒုက္ခအနတ္တသဘောတွေကိုလည်းအမှန်တိုင်းသိရပါတယ်အဲဒီလိုသိဖို့လည်းလိုပါတယ်အဲဒီလိုသူစဉ်းစားလိုက်ဒီဥပါဒနဲ့ခန္ဓာ၅ပါးယုံနာတရားတွေကိုရှုရမယ်ဆိုတာကိုရည်ရွယ်ပြီးတော့ဝေလနိုင်ရာ၅ခန္ဓာမှန်စွာရှိရဖြစ်သည်လို့ဆောင်းဖို့မှာဆိုထားတယ်။ဒါကအရေးကြီးတယ်နော်။ဘောဘောလေးမအောင်မင်းနဲ့ဝိပါဒနာညာဖြစ်အောင်ရှိရင်ဥပါဒနဲ့ခန္ဓာ၅ပါးရှိပါတယ်။အဲ့ဒါကိုငင်းငင်းမှတ်ထားရမယ်။ဥပါဒနဲ့ခန္ဓာ၅ပါးရှိရဆိုတာကလည်းဥပါဒနဲ့ခန္ဓာ၅ပါးရှိရဆိုတာကတော့နားလည်လောက်ပါပြီ။ဒါကမင်းဇာကပေါ်လာကြတယ်အဲဒီဥပါဒနာခန္ဓာတွေကိုရှုရတာဘယ်ကျိုးရအောင်ရှုရတာလဲပြီးတော့ကာလအားဖြင့်အတိတ်ကိုရှုရတာလားအနာဂတ်ကိုရှုရတာလားဘိစုတ်ပံကိုရှုရတာလားကာလသုံးပါးမှအလုကာလဝိမုတ်ကိုရှုရတာလားဘယ်ခါရှုရတာလဲလို့လည်းမေးစရာရှိပါတယ်ဒါကြောင့်ဒီချက်တွေကိုပြုတ်ဖို့ရအောင်လို့ဘယ်ကျိုးငါထုခန္ဓာဘယ်ခါရှုရပါသနည်းလို့မေးခွန်းတစ်ခုထုတ်ထားတယ်အဲ့ဒါကိုဆိုကြရအောင်။ဘယ်ကျိုးငါထုခန္ဓာဘယ်ခါရှိရပါသနည်းဆို
။ဘယ်ကျိုးငါထုခန္ဓာဘယ်ခါရှိရပါသနည်း။ဘယ်ကျိုးငါထုခန္ဓာဘယ်ခါရှိရပါသနည်း။ဘယ်ကျိုးငါထုခန္ဓာဘယ်ခါရှိရပါသနည်း
။ဒီသံဃုထဲမှာဘယ်ကျိုးငါရှိရပါသလဲ။အဲဒါမှရှိရပါသလဲလို့အမင်းတစ်ချက်ပါဝင်နေတယ်ပထမအမင်းရဲ့အလိုက အဲ့ဒီဥပါရဏခန္ဓာတွေဥပါဒနာရှိတာလောကကြီးပေါ်အိချမ်းသာရေးအတွက်လားယောဂဝေဒနာပြောင်းအောင်လို့ရှိရတာလားအကြာမြင်ပေါ့အောင်လို့ရှိရတာလားကောင်းမြင်ပြမြင်ချို့တကောဣရိပါတွေနဲ့ပြည့်စုံအောင်လို့ရှိရတာလားဘယ်ကျိုးအတွက်ရှိရတာလဲလို့ဒီလိုမေးလိုပါတယ်ဝိပါဒနာရဲ့မူလရည်ရွယ်ချက်ကတော့အဲ့ဒီပေါ်ပြခဲ့တဲ့အကျိုးတွေအတွက်မဟုတ်ပါဘူးမရည်ရွယ်ပါဘူးဒါပေမဲ့အချို့ပုဂ္ဂိုလ်တွေမှာဝိပဿနာရှုတာနဲ့အကြီးအကျယ်ယောဂဝေဒနာတွေတောက်သွားတာလည်းရှိပါတယ်။တရားလည်းတော်ကာလစီရဆိုရင်ဝိပဿနာရှုတာနဲ့မဲ့ဖို့ရောက်သွားတဲ့အခါမှာမဲ့ဖြင့်ပြီးတဲ့အဘိညာဉ်တွေနဲ့ပြည့်စုံပြီးတော့သွားကြတာလည်းရှိပါတယ်။အဲဒီအဘိညာဉ်နဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်တွေမှာဒိဗ္ဗစိတ်ကိုဒိဗ္ဗသောတာအဘိညာဉ်ရဲ့အစွမ်းနဲ့အကြမ်းဉာဏ်တွေလည်းပေါက်နေပါတယ်။ဣတိဝိရအဘိညာဉ်အစွမ်းနဲ့သံဃာဉာဏ်ဉာဏ်ချို့တကောဣတိပါတိလည်းပြည့်စုံပြီးနေပါတယ်။ဒီကလာမှာလဲပါရမီထူးတဲ့သူတွေမှာအဲ့ဒီလိုပြည့်စုံဖို့အကြောင်းကတော့ရှိပါတယ်။ဒါပေမဲ့ဝိပဿနာရဲ့မူလရည်ချက်ကတော့အဲ့ဒီအကျိုးတွေကိုရဖို့မကြီးပဲပါဘူး။လူရဲ့မူလရည်ချက်အကျိုးကတော့အပြည့်ဆောင်ဖို့ကြတော့ပေါ်လာပါလိမ့်မယ်။ဒုတိယအမေရဲ့အလိုကတော့ဘုရားပြောခဲ့တဲ့အတိုင်းပါပဲ။ဒီကြည့်ဆိုပြီးအတိတ်တရားဟောင်းတွေကိုပြန်ပြီးစဉ်းစားပြီးရှိရမှာလား။ဒီတိရအနာဂတ်တရားကိုမျှော်တိုးပြီးရှိရမှာလားဒီစေတသုဘံတရားကိုရှိရမှာလားတကယ်ဖြစ်ဘူးလားလဲမဟုတ်ဒီစေလဲမဟုတ်ဒီလဒံလဲမဟုတ်ပါပဲသာသိကျမ်းဂန်ရမှတ်သားထားဘူးတဲ့ယုံနာသဘောတရားတွေကိုမှတ်သားတွေ့တော့ပြီးရှိရမှာလားလို့ဒီလိုဆိုလိုပါတယ်အဲဒီအမင်းမြတ်ကိုမစွဲဖို့ရာဖြစ်စေမှမှန်စွာရှိရပါသတည်းလို့ဖြေထားပါတယ်အဲဒါကိုဆိုကြမစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်းဆို
မစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်းမစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်းမစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်း
ဒီဖြစ်ဆောင်မှုထဲမှာလည်းဖြစ်ခြင်းရဲ့နှစ်ခုပါနေတယ်မေဆောင်ဘုရားဘယ်ကျိုးမှရှိရပါသလဲဆိုတဲ့ပထမအမေးကိုဒီဒီဆောင်ဘုရားမှာမစွဲဖို့ရရှိရပါတယ်လို့ဖြေထားတယ်။ဟုတ်တယ်။ဝိပဿနာကျင်းနေတဲ့ပုဂ္ဂိုလ်တွေမှာမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းပေါ်လာတဲ့ယုံနာတွေကိုတဏှာနဲ့လည်းသာယာပြီးဆွဲလာနေကြတယ်။ဒိဋ္ဌိနဲ့လည်းထင်မှားပြီးဆွဲလာနေကြတယ်။ငြဲတဲ့အနေချမ်းသာတဲ့အနေငါးကောင်းတော်ကောင်အနေနဲ့လည်းဆွဲလာပြီးနေကြတယ်။ဒါကြောင့်အဲဒီလိုဆွဲလာမှုတွေဖြစ်ခွင့်မရပဲကျင့်ကြံအောင်လို့ဝိပဿနာရှိရတာပဲ။ဒါဝိပဿနာရဲ့မူလရည်ချက်ပါပဲ။မကျူးမိရင်ဆွဲလန်းပုံ၊ကျူးမိရင်ဆွဲလန်းကင်းသွားပုံတွေကိုတော့နောက်ဆောင်ပုံများကြမှပြင်ပြီးပြောဦးမယ်။ဒါကအမေးဆောင်တို့ကဘယ်ကရှိရပါသလဲဆိုတဲ့ဒုတိယအမေးကိုဒီဖြေဆောင်ဖို့မှာဒီထဲမှာရှိရပါတယ်လို့ဖြေထားတယ်။ဒီဖြေစကားဖြင့်သိတ်ကိုလည်းမရှိပါဘူး၊နာရကိုလည်းမရှိပါဘူး၊ကာလမှုကိုလည်းမရှိပါဘူး။ဒီစေပိစုတ်ဗံတရားကိုသာရှိရတယ်လို့ဆိုလိုပါတယ်။ဒါကလည်းပစ္စကဝိပဿနာကိုသာရည်ရပါတယ်။အမှုမာနဝိပဿနာအရာမှာတော့အတိတ်နာကကာလဝိမုတ်တွေကိုလည်းရှိရတာပါပဲ။ယခုအဲ့ဒါကိုရှင်းပြအောင်မယ်။ဝိပဿနာဆိုတာပစ္စကနဲ့အမှုမာနနှစ်မျိုးရှိတယ်။တကယ်ဖြစ်ပေါ်လာတဲ့ယုတ်တရားနာတရားကိုသဘာဝလက္ခဏာ၊နေစာလက္ခဏာစသည်ဖြင့်ကျုပ်ပြီးမျက်မှောက်တွေ့တဲ့ဉာဏ်ကိုသစ္စကဝိပဿနာခေါ်တယ်။အဲဒီလိုမျက်မှောက်တွေ့ပြီးကြည့်တဲ့အခါမှာမျက်မှောက်မတွေ့ရတဲ့အတိတ်အနာကအလုံးစုံသောတရားတွေကိုလည်းဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကြည့်ပဲလို့နီးနီးပြီးမှန်းဆရှုတာကိုအနုမာနဝိပဿနာခေါ်တယ်။ဒါကြောင့်ဒီတော်ရင်းနဲ့မှအာရမဏအနွယေနဥဘောဧကဝဝထနာဆိုတဲ့ဒီသမီးသားမဲပါဠိကိုဒီလိုဖွင့်ပြထားပါတယ်။သစ္စကတော့ဒိဋ္ဌသာအာရမဏသာမြတ်မောင်မြညာကြီးသောပြစ္ဆုတ်ပန်းအာယုံတို့အနွယေနာနုကမနေနာဆင်လိုက်တဲ့ဖြင့်ယထာဣဒမြတ်မောင်တို့ရသောဤသင်္ခါရကဲ့သို့ယထာထောဒုတိတေတိသင်္ခါရကတံဘိသိတာအတိတ်ကာလ၌လည်းသင်္ခါရတရားပေါင်းပြည့်ခဲ့လေသည်နာတေတိသင်္ခါရနာတေတိဘိသိတတိတိနာကာလ၌လည်းပြည့်လတ္တဟု၍ဧဝံဤသို့ဥပိန်နံမြတ်မောင်တို့ရမတွေ့ရသောအာယုံနှမျိုးတို့ကိုဣဒ္ဓသဘာဝိနေဝဩဒါပနံယက်ချင်းသဘောတူသောအခြင်းသာလျှင်ပိုင်ချခြင်းပဲလို့ဖွင့်ပြထားပါတယ်။ပြုပြီးမျက်မှောက်တွေ့သည့်ဉာဏ်ကိုသစ္စကဝိပဿနာခေါ်တယ်။အ ဲ့ဒီလိုမျက်မှောက်တွေ့ပြီးကြည့်တဲ့အခါမှာမျက်မှောက်မတွေ့ရတဲ့အတိတ်အနာကအလုံးစုံသောတရားတွေကိုလည်းဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကြည့်တယ်လို့ညီညီပြီးမှတ်စာရှိတာကိုအနုမာနဝိပဿနာခေါ်တယ်။ဒါကြောင့်ဒီတုတ်ရင်းနဲ့မှအာရမဏအနှယေနဥဘောဧကဝဝသနာဆိုတဲ့ဒီသံဃာမြတ်ပါဠိကိုဒီလိုဖွင့်ပြထားပါတယ်။ဣစ္ဆကတောဒိဋ္ဌသာအာရမဏသမျက်မှောက်မြင်ရကြည့်တော့ပစ္စုပ္ပန်အာယုံတို့အနှယေနဥကမနေနအစင်လိုက်တဲ့ဖြင့်ယထာဣဒမျက်မှောက်တွေ့ရသောဤသင်္ခါရကဲ့သို့ယထာထို့ဒုတိယတိသင်္ခါရကတံပိစိတအတိတ်ကာလ၌လည်းသင်္ခါရတရားပေါင်းပြည့်ခဲ့လေသည်။နာတေတိသင်္ခါရအနာတေတိပိစိတတိယနာဂကာလ၌လည်းပြည့်လတံဟု၍ဧဝံဤသို့ဥပိန်နံမျက်မှောက်တွေ့ရမတွေ့ရသောအာယုနှမျိုးတို့ကိုဧကသဘာဝိနေဝဟောတာပနံပြည့်ချင်းသဘောတူသောအခြင်းသာလျင်ပိုင်ခြားခြင်းပဲလို့ဖွင့်ပြထားပါလား။ဥဒ္ဒိနစကားရမှာသစ္စကတော်ဒိဋ္ဌသာမျက်မှောက်မြင်တယ်လို့ပြောတဲ့အတွက်အဲဒီလိုမျက်မှောက်မြင်တဲ့ဉာဏ်ကိုသစ္စကဝိပဿနာလို့ခေါ်ရတယ်။ဒါကအဲဒီမျက်မှောက်မြင်ပြီးကိုအကျဉ်းလိုက်ပြီးတော့အတိတ်နာကသင်္ခါရကိုနိဒုပိုင်းခြားတယ်ဆိုတာအနုမာနအပြည့်မှားစပြီးရှိတာပဲ။ဒါကြောင့်အဲဒီလိုရှိတဲ့ဝိပဿနာကိုအနုမာနဝိပဿနာလို့ခေါ်ရတယ်။ဒီနေရာမှာအထူးသတိပြုကြရကတော့ဒီနုမာနဝိပဿနာဆိုတာသစ္စကအားဖြင့်မျက်မှောက်မြင်ပြီးမှဖြစ်နိုင်တယ်။မျက်မှောက်မြင်နေပါပဲနဲ့မှန်စရှိလို့တော့မဖြစ်နိုင်ဘူး။အဲ့ဒါကိုအတုသတိပြုထားကြရမယ်။သစ္စကအားဖြင့်မျက်မှောက်မြင်ပြီးမှအနုမာညာညာအစ်ဖြစ်နိုင်တယ်ဆိုတာကိုသထာဝတ္ထုတက္ကရာစကားဖြင့်လည်းသင်ကြားပါလေ။ဒီကသင်္ခါရသာတိတခုသောသင်္ခါရဤတော့လေအနေစာတရားမမြဲသည့်အဖြစ်ကိုဒိဋ္ဌာယမြညာတိတိရှိတော်ဒါပေသင်္ခါရနေသာတိအလုံးစုံသောသင်္ခါရတို့မြဲကုန်ဟု၍ဘဝသေးသေးသူကျင်းသောမမြညာသောသင်္ခါရတို့၌မြရတော်မနစီကာရောညီမီသောအပြင်နှလုံးသွင်းရှိခြင်းသည်ဟောဒီဖြစ်ပါလေဒါကကထာဝတ္ထုသာကတာပဲဘုရားပြောခဲ့တဲ့အနုမာနဝိပဿနာနဲ့ဒီကနေရဝိပဿနာအဲဒီကနေရမနစီကာရဆိုတာဟာသဘောအချင်းအတူတူပါပဲဒီစက်ကအနုမာနအကြောင်းတွေကိုပြောနေရတာနဲ့စကားကအဆက်ပြတ်သွားတယ်။ကဲအခုအတိတ်နာကကာလဝိမုတ်ကိုမကြည့်ရဘူးဆိုတဲ့စကားကိုပြန်ရှင်းပြအောင်လို့အတိတ်နာကကိုဘာကြောင့်မကြည့်ရသလဲလို့ဆိုတော့အတိတ်နာကတရားကိုရှုရင်သဘောမှအတိုင်းနဲ့မလိမ့်နိုင်ဘူး။ရှုတော့လည်းကိလေသာငြိမ်းမှုမရှိဘူး။အဲဒါကြောင့်မကြည့်ရတာပါပဲ။ဆက်ပြီးတော့ရှင်းပြအောင်မယ်။အတိတ်တရားဆိုတာဒီဘဝကဒီဘဝတွေကသိခဲ့ဘူးတာတွေကိုဆိုရင်လုံးလုံးကိုမသိနိုင်တော့ပါဘူးဒီဘဝမှာလဲနေရစဉ်ကသိခဲ့တာတွေဆိုရင်မသိတာကပဲများပါတယ်အဲ့ဒီတော့အဲ့ဒီလိုဒိတ်တရားတွေကိုရှုလို့သဘောလက္ခဏာအားဖြင့်အမှန်အတိုင်းဘယ်လိုလုပ်ပြီးသိနိုင်ပါမလဲမသိနိုင်ပါဘူးမကြမီးကမြင်ခဲ့ကြားခဲ့သိခဲ့တာလေးတွေကိုတော့ပြန်ပြီးဆင်ခြင်လိုက်ရင်ပေါ်လာနိုင်ပါလေဒါပေမဲ့အဲဒီလိုဟာတွေကလည်းငါမြင်ခဲ့တယ်ငါကြားခဲ့တယ်ငါကြံခဲ့တယ်ဘုရုံးကမြင်ခဲ့တာလည်းငါပဲသူဆင်ခြင်နေတာလည်းငါပဲစသည်ဖြင့်ငါကောင်းနေနေပဲဆွဲလန်းပြီးတော့မှတ်ပုံတင်ပြီးဖြစ်နေပါတယ်ငဲတဲ့အနေချမ်းသာတဲ့နေအားဖြင့်လည်းဆွဲလန်းပြီးမှတ်ပုံတင်ပြီးဖြစ်နေပါတယ်ဒါကြောင့်အဲ့ဒါတွေကိုခုမှပြန်ရှုဝင်မယ်လို့သဘောတရားအနေနဲ့မထင်တော့ဇလံဖြစ်နေတဲ့အတွက်အဲ့ဒီဆွဲဟာလည်းမပြောင်းနိုင်တော့ပါဘူးသုဒ္ဓမယစင်တာမယညာဖြင့်ယုံနာသဘောတရားများပဲလို့ရှုနေပင်မယ်လို့တစ်ဖက်ကမူလဆွဲလာနေတဲ့အတိုင်းငါပဲစသည်ဖြင့်ရှင်မလျက်ပဲရှိနေပါတယ်ဒါတော့မမြဲဘူးလို့ဥပါဒနာကရှုလိုက်ရင်တစ်ဖက်ကမြဲတယ်လို့ပြောလာလိုက်ရင်ရှင်ရဲ့လို့ရှုလိုက်ရင်တစ်ဖက်ကချမ်းသာတယ်လို့ပြောလာလိုက်ရင်အနာတ္တလို့ရှုလိုက်ရင်တစ်ခါကအတ္တပါလို့ပေါ်လာလည်းရင်းနဲ့သူ့တယောက်တည်းအငင်းခုံတွေဖြစ်နေတာလေနောက်ဆုံးကြတော့သူ့တာကလည်းနိုင်မရပါဘူးမူလကသွေလန်းမီတာအတိုင်းသာအတ္တဖြစ်ပြီးတော့နေတတ်ပါပဲအခုပြောခဲ့တဲ့အတိုင်းသွေလန်းမီဒိဋ္ဌိရားကိုရှုခြင်းဖြင့်သဘောမှန်းလည်းမသိနိုင်ဘူးအသွေလန်းကိလေသာကိုလည်းမမြင်စေနိုင်ဘူးဒါကြောင့်ဒိဋ္ဌိရားကိုမရှုရတာတဲ့နာဂတရားဆိုတာကတော့မဖြစ်ပေါ်လာသေးလို့ ဘယ်တော့ဖြစ်မယ်လို့လည်းအတိအကျမသိနိုင်ဘူးဘယ်လိုဖြစ်မယ်ဆိုတာကိုလည်းအတိအကျမသိနိုင်ဘူးပြီးတော့နောက်ခါမှဖြစ်မဲ့တရားတွေကိုစောစောကကြိုတင်ပြီးရှုထားပေမဲ့လို့နောက်တကယ်ဖြစ်ပေါ်လာတဲ့အခါကာလကြတော့မရှိမိရင်တနာဒိဋ္ဌိကိလေသာတွေကဆွဲလာအောင်မှာပဲဒါကြောင့်အနာဂတ်ကိုသုတမြစိန္ဒမြနဲ့မှတ်စပြီးရှုတာသဘောမှလည်းမသိနိုင်ဘူးအစွဲလားကိလေသာကိုလည်းမငြင်းစင်နိုင်ဘူးဒီလိုအမှန်လည်းမသိကိလေသာကိုလည်းမငြင်းစင်နိုင်တဲ့အတွက်အနာဂတ်တရားကိုလည်းမရှုရတာတဲ့ကာလဝိမုတ်ဆိုတာကတော့မိမိတဏ္ဍာသူတော်ဘာတဏ္ဍာမှာသိခဲ့ပြီလဲမဟုတ်သိစဲလဲမဟုတ်တကယ်ဖြစ်လက်တန်လဲမဟုတ်ပါပဲနဲ့သုဒ္ဓစိန်နာများဖြင့်ဆင်ញင်တွေးစားပြီးရှိနေတဲ့တရားတွေပါပဲအဲဒါကိုသူတို့ပြာစဉ်းစားကြည့်ရင်သာဝံပေတံပါရိခဏဉာဏ်များရှိတော်လဲအမိကျင်းညာအာဃာရပင်ညာတန်ထာနာပင်ညာတွေဖြစ်နေကြအောင်သင်ကြားတွေ့ရတယ်အခုပဲစဉ်းစားကြည့်ပါလူတစ်ယောက်ကယုတ်အနေစာယုတ်အနေစာလိုပဲဖြစ်ဖြစ်ယုတ်တရားဒီခဏမစဲတစ်ပွဲပဲဖြစ်ပြည့်နေသည်ခဏမစဲတစ်ခွဲခွဲဖြစ်ပြနေလို့မမြဲမမြဲလို့ပဲဖြစ်ဖြစ်ဉာဏ်ဉာဏ်ပြီးရှိနေတယ်ဆိုတော့အဲ့ဒီလိုရှိနေတဲ့ယုတ်ဟာဘယ်ကယုတ်လဲတကယ်ဖြစ်မှုတဲ့ယုတ်လားတကယ်ဖြစ်နေတဲ့ယုတ်လားတကယ်ဖြစ်မဲ့ယုတ်လားမိမိတဏ္ဍာကယုတ်လားဘုရားတဏ္ဍာကယုတ်လားမိမိတဏ္ဍာကဆိုရင်ခေါင်းထဲကယုတ်လားကိုယ်ထဲကယုတ်လားလက်ထဲကယုတ်လားခြေထဲကယုတ်လားဘယ်ဘုရားရကယုတ်လားသောတာရကယုတ်လားစသည်ဖြင့်မင်းရဲ့စိတ်သေးကြည့်ပါဒါကယုံမှမဟုတ်ပါဘူးအမြင်ပညာစတော့သိက္ခာအယုံညာဖြစ်နေပါတယ်အဲဒီလိုဖြစ်နေကြောင်းသင်ကြားပါလိမ့်မယ်ဒါကြောင့်ကာလဝိမုတ်ကိုလည်းမရှိရတာပါပဲသစ္ဆုတ်ပံကတော့ဘာကြောင့်ရှိရပါသလဲဆိုလို့ရှိရင်သစ္ဆုတ်ပံတရားဆိုတာအခုမှ ద్వా 6ပါးမှာရှင်းပေါ်လာတယ်အဲဒါကိုဒကိလေသာနဲ့မှမဆွဲလန်းရသေးဘူးအဝိသေများမှအညစ်အကြေးမတင်သေးတာလို့တက္ကူတင်များမှာမေစာလုံးမတင်သေးတာလို့အပြစ်ဆက်ဆက်ကြီးကျဲနေပါတယ်အဲ့ဒါကိုဝိပဿနာကဥအောင်ရှင်ကြီးလို့အမှန်တိုင်းသိသွားရင်အဲ့ဒီတရားပေါ်မှာရှိနေတာအငြိကြီးတွေမကန်းကြီးမဆွဲလာနိုင်တော့ပဲဖြစ်ပြီးတော့သွားတယ်မကျုံမရင်တော့အဲ့ဒီတရားကိုရှိနေတာကဆွဲလန်းသွားတယ်ဆွဲလန်းပြီးမှတော့လဲခုနကပြောခဲ့တဲ့အတိုင်းပြည်ပြင်လို့မရတော့ဘူးဒါကြောင့်ဒီသဘောကိုနားလည်အောင်လို့သိခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဆောင်းဖို့စီကြတယ်အဲ့ဒါကိုဆိုကြရမယ်သိခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်ဆို
သိခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်သိခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်သိခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်
ဖြစ်ခိုင်မှာဖြစ်တုံးဖြစ်ဆဲမှာမရှိမိလို့ရှိရင်အဲဒီယုံနာပေါ်မှာဆွဲလန်းမှုဝင်ရောက်ပါတယ်။ကာမှုပါရံခေါ်တဲ့တဏှာနဲ့လဲဆွဲလန်းတယ်။ဒိဋ္ဌုပါရံ၊ဒိလဝတုပါရံ၊အာတဝတုပါရံခေါ်တဲ့ဒိဋ္ဌိနဲ့လဲဆွဲလန်းတယ်။အဲဒီဆွဲလန်းဆိုတာဥပါရံပဲ။ဥပါရံဖြစ်ရင်ဘာတွေဖြစ်သွားသလဲဆိုတော့ဓာတုပါရဏပစ္စယဘဝ၊ဘဝပစ္စယဇာတိသတိပစ္စယသရမရဏသောကပရိဒေဝဒုက္ခဒေါမနသုပါဒသံဘဝန္တိဧဝမေတသကေဝလသာဒုက္ခခန္ဓာသာတမှုရောဟောတိဆိုရက်ပရိစ္ဆသမုပ္ပါဒေသနာတော်အတိုက်သင်ရတရားတွေကြီးဖြစ်သွားတယ်ဒါကြောင့်ဇေလနယ်ဆိုတာသေသေးကူကူတရားမဟုတ်ဘူးကာမှုပါရံဒိဋ္ဌိပါရံပိဋကတုပါရံအတ္တဥပါရံဆိုရက်အမတန်ကြီးကျယ်တဲ့ဥပါရံတရားကြီးတွေပဲအဲဒီဝေလာမှုဥပါရံဖြစ်တော့ဓမ္မဘဝခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံတွေပြည့်မြောက်လာတယ်။ဒီပုံကတော့ဝေလာမိတဲ့လူဟာဘယ်လိုလုပ်ရင်ကောင်းစားချမ်းသာလိမ့်မယ်လို့ဒီထင်မြင်ဆွေးလာရဲ့ရှိတဲ့အတိုင်းသူလိုရှိတာတွေကိုကြီးစည်းအောင်တစ်ခုခုကိုသူလုပ်တော့တာပဲ။လူတင်ရသူလုပ်တာပါပဲ။အခုလူတွေလောက်ကင်နေကြတာတွေဟာကောင်းတာလည်းရှိတယ်ဆိုတာလည်းရှိတယ်။အဲဒါတွေဟာသူထင်တဲ့သူတော့ကောင်းတယ်ထင်ရတွေကိုလျှောက်လို့နေကြတာကြီးပါပဲအဲဒီလိုကောင်းတယ်ထင်တာကဘာလဲဆိုရင်ဥပါဒမယ်ဒီလိုလုပ်ရင်ကောင်းမယ်ဘယ်လိုလုပ်ရင်ကောင်းမယ်လို့ထင်နေကြတာတွေဟာဥပါဒအစွဲလာနေတယ်ကောင်းမယ်လို့ထင်တဲ့ဒီအစွဲတွေနဲ့လုပ်နေကြတာပါပဲမိဘပုဂ္ဂိုလ်အမြင်နဲ့မကောင်းမယ်လို့ လုံးတဲ့ပုဂ္ဂိုလ်မြင်တဲ့ကတော့သူဟာသူကောင်းနေတာကြီးပဲအဲလိုပဲဖြစ်ဖြစ်လုံးတဲ့ပုဂ္ဂိုလ်မေးကြည့်ရင်ကောင်းတယ်လို့ကြီးပြောမှာပဲကောင်းတယ်ထင်လို့လုံးတာပေါ့မကောင်းဘူးထင်ရင်သူပဲလုံးမလဲဒီနေ့ဓမ္မတော်ကမင်းတရားကြီးကသူ့ကြောက်စာထဲမှာရေးထားတဲ့စာပိုင်းကိုရှိတယ်သူဟာအမြဲတမ်းမှတ်သားစရာကောင်းပါတယ်ဘယ်လိုရေးထားတယ်လဲဆိုတော့ခေယနာမေဝဒေခတိလူတွေဟာသူလုပ်တဲ့ဟာဆိုရင်အကောင်းကြီးထင်ကြတာပဲတဲ့နောမီနာပါပန်ဒေခတိသူလုပ်တဲ့ဥစ္စာကိုမကောင်းဘူးလို့တော့နည်းနည်းလေးမှမထင်ကြဘူးတဲ့ဒီလိုအတော့ကကြောက်စရာဆိုထားတယ်သူကတည်းဟုတ်တာပဲဘာပဲဖြစ်ဖြစ်လူတွေဟာကောင်းနေတယ်လို့လုပ်နေကြတာပဲတခိုးကသူတစ်ပါးဥစ္စာကိုခိုးတယ်အဲ့ဒါသူနေတော့ကောင်းတယ်ထင်လို့ခိုးတာပဲ။ညီမကလူရဲ့တိုက်ခိုက်တယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲ။တတဲ့သူကမကြမတာမကြမညာမတာရဲ့ဆက်ဆက်ပတ်တယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲ။ဇာရတမင်းကသူ့ခမဲတော့ဘိန္ဒာမင်းကြီးကိုတတ်တယ်။သူကောင်းတယ်ထင်လို့လုပ်တာပဲ။ဒေဝရကမြတ်စွာဘုရားကိုကြောက်တုံးနဲ့လိမ့်ချပြီးဒီကြောင့်ကြံတယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲစိတ်တောက်ပြီးသေးတဲ့လူဟာလည်းသူကောင်းတယ်ထင်လို့လုပ်တာပဲညခါမိရဲဝင်တိုးတဲ့ပိုးတော်ကလေးတွေလည်းကောင်းတယ်ထင်လို့တိုးကြတာပါပဲဒီလိုကြီးပါပဲသတ္တရိယဘာမဆိုကောင်းတယ်ထင်လို့လုပ်နေကြတာကြီးပဲဒီမှုကိုလုပ်ရင်ကောင်းစားချမ်းသာသွားမယ်ဒီလိုကိုလုပ်မှလည်းကောင်းစားချမ်းသာနိုင်မယ်လို့ထင်ကြတဲ့အတွက်လုပ်နေကြတာပဲဒါကြောင့်အတော်ကမင်းတရားကြီးကလူတွေဟာသူလောက်တာဆိုရင်အကောင်းကြီးထင်နေကြတာပဲမကောင်းဘူးလို့တော့နည်းနည်းလေးမှမထင်ကြဘူးလို့သူ့မိန်တော်ကြောက်စားတဲ့မှာရေးထားခဲ့ပြီးတာပဲတကယ်ကိုမှသားလို့တဲ့စကားပါပဲအခုလောကမှာလူဟာသူ့ဟာကိုအကောင်းကြီးထင်နေကြတဲ့အတွက်မတော်တာတွေလည်းရှောက်လုံနေကြတာပဲနိမန္တကြောက်စရာကောင်းပါလေဘယ်လိုလုပ်ရင်ငါကောင်းစားချမ်းသာမယ်ငါနဲ့ဆက်တဲ့လူတွေကောင်းစားချမ်းသာမယ်လို့သင်တာတွေဟာဆွလာမှုပါလာမယ်တကယ်ဆွလာမိမှာတော့အဲဒီဆွလာနေတဲ့လှုပ်တော့တာပဲလှုပ်တော့ဘာဖြစ်တယ်လဲဆိုရင်ကာမဘဝလို့ခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံဖြစ်တယ်သူတော်ဘာသူစိတ်ဆင်းရဲအောင်အကျိုးမဲ့ကိုမလုပ်ဘဲနဲ့ကြောင်းချင်းရင်ကုသိုလ်ဖြစ်တယ်သူတော်ဘာအကျိုးကိုဆောင်ရွက်ရင်ကုသိုလ်ဖြစ်တယ်ပေးလူရင်ကုသိုလ်ဖြစ်တယ်ယူသေးတဲ့သူတွေကိုယူသေးရင်ကုသိုလ်ဖြစ်တယ်ကုသိုလ်ဖြစ်ရင်အခုဘဝမှာလည်းဘေးရန်တွေကင်းခြင်းအသက်ရှင်ခြင်းအနာကင်းခြင်းကျန်းမာခြင်းစသောကောင်းကျိုးတွေကိုရနိုင်တယ်နောက်တန်ရာဘဝတွေမှာလည်းကောင်းကျိုးချမ်းသာတွေကိုရသွားနိုင်တယ်လို့ဒီလိုဆွေးလာတာမျိုးကတော့မင်္ဂလာဆွေးလာမှုပဲအဲဒီလိုအမှန်တည်းဆွေးလာတဲ့ပုဂ္ဂိုလ်ကလောကကြီးဘဝချမ်းသာရေးတွေကိုကြီးပဲပြီးတော့ဒါနသီလအစရှိတဲ့ကောင်းမှုတွေကိုပြုတယ်ပြုတော့ကာမဘုရားခေါ်တဲ့ကုသိုလ်ကနေဖြစ်သွားတယ်။အဲဒီတော့ဘာဖြစ်တယ်လဲလို့ဆိုရင်ဘဝပိစီယာဇာတိလို့ဆိုတဲ့အတိုင်းလက်ရှိဘဝကတည်တဲ့အခါမှာအဲဒီကုသိုလ်ကကြောင့်ဘဝတည်ပြရတယ်။ဘယ်မှာဖြစ်တယ်လဲဆိုရင်လူလောကနာလောကဆိုတဲ့သူတို့ဘဝကောင်းရတဲ့ဘဝတွေမှာပဲဖြစ်ရပါတယ်။လူကြီးမှာဖြစ်ရင်အသက်ရှိခြင်းအစင်းလာခြင်းကျန်းမာခြင်းအစရှိတဲ့သူဝင်ဘုံငါးရင်းနဲ့လည်းပြည့်စုံနေမယ်။အမျိုးများခြင်း၊ချွေရများခြင်း၊ဒီစိဥ္ဇာပေါများခြင်းအစရှိတဲ့အပြင်မဘုံငါးရင်းနဲ့လည်းပြည့်စုံနေမယ်။လူချမ်းသာကြီးဖြစ်နေတယ်လို့ဆိုရမှာပေါ့။နာတိမာဖြစ်ရင်လည်းနာသနာသမီးချွေရပြိဋ္ဌတွေဘုံမိမကြီးတွေနဲ့တခါတနာကြီးဖြစ်နေမှာပေါ့။ဒါကြောင့်အဲဒီပုဂ္ဂိုလ်ဟာချမ်းသာကောင်းစားလိမ့်မယ်လို့ဆွဲလန်းခဲ့တဲ့မူလရည်ရွယ်ချက်အတိုင်းကောင်းစားချမ်းသာနေတယ်လို့ပဲလောကလိုအပ်ချင်းဆိုရပါတယ်ဒါပေမဲ့မြတ်စွာဘုရားဤဒေသနာတော်ရဆိုရင်တော့အဲဒီလူချမ်းသာကြီးနာချမ်းသာကြီးဖြစ်နေရတာလဲသိရင်မကင်းနေဘူးဇာတိတိဇရာဇရာမရဏံဘဝတိဖြစ်ရတဲ့အတွက်ဝေယခြင်းတရားခြင်းလဲဖြစ်ပေါ်လာပါတယ်တဲ့သူခမညာအဲဒီဘဝမှာဖြစ်မိတဲ့အတွက်အဲဒီလူချမ်းသာကြီးဖြစ်နေပေမဲ့လို့အဲဒီလူချမ်းသာကြီးဖြစ်နေပဲဝေရမယ်ဘုလောကမှာရှိတဲ့လူချမ်းသာကြီးတွေကိုကြောက်ကြည့်ပေါ့သက်90ကျော်80ကျော်ဆိုရင်အားမနေရမကြဘူး
သမင်တွေကပြူ၊သွားတွေကကျိုး၊မျက်စိကမုန်း၊နားကထိုင်၊ခါကကိုင်း၊ရေတွေကတွန်း၊အာရင်တွေကဟိုယောသူအသုံးမကျတဲ့အနေရောက်နေကြတာပဲများပါတယ်။အဲဒီအဖိုးအဖွားတို့ကြီးဟာဒီစိဥ္ဇာတွေကဘယ်လိုပဲပြည့်စုံနေပေမဲ့လို့ဂုံတိန်တွေကဘယ်လိုပဲကြီးနေပေမဲ့လို့ပြောနိုင်ကြပါဦးမလား။ပြီးတော့ဘူနာတမျိုးမျိုးကလည်းဆွဲကနေတာပြီးတယ်။အဲဒါကြောင့်လဲအဲဒီလိုဖိုးဘွားကြီးတွေမှာဘောင်းကောင်းလည်းမအိမ်နိုင်ကြဘူး။ဘောင်းကောင်းလည်းမစားနိုင်ကြဘူး။အထိုင်ထအသွားလာမှလည်းပေါ့ပေါ့ပါပါမရှိကြတော့ဘူး။နောက်ဆုံးတစ်နေ့ကျတော့အဲဒီလူသားမကြီးလို့ခေါ်ရတဲ့အဖိုးဘွားကြီးတွေဟာသိရဦးမှာပဲ။တတိယပဲဖြစ်ဖြစ်မင်းပဲဖြစ်ဖြစ်လည်းလောက်ထတန်းကြတဲ့ပုဂ္ဂိုလ်ကြီးပဲဖြစ်ဖြစ်ဒီနေ့ကျတော့သိရပြန်တာပဲ။အဲဒီလိုခါမှာဘာမှအကူအညီမရှိတော့ဘူး။ဒီမျိုးတွေမိစေတွေဆွေရနေကအနည်းပါမှဝိုင်းပြီးပြုစုနေကြမယ်အဲဒီလိုပြုစုနေရင်လည်းမျက်စိလေးမိတ်ပြီးတော့သူတည်းစေကြပြီးပြီးသွားမှာပဲပြီးပြီးတော့လဲကာလောဇဘွားတပားကိုတယောက်သေးခွဲခွာသွားရမယ်အဲဒီလိုခါမှာလက်ရှိစည်းစိမ်အချာရံတွေကိုစွန့်သွားဖို့လဲတော်တော်ကိုဖြတ်မှာပါပဲဘုသောကမပြည့်စုံတဲ့သူတွေမှာဆိုရင်တော့ရရမယ်နောက်ဘုရားအတွက်လဲတော်တော်ကိုစိတ်ပူမှာပါပဲတို့သူနာချမ်းမာကြီးလဲသိရမှာပဲနာလဲမဲ့သက်တာပါဘူးနာများမှာသူတွေကနီးလူပြေကရက်နဲ့ခမည်းလောက်အတွင်းမှာပုဗ္ဗမိန်၅ပါးရှင်တယ်တဲ့ပန်းစင်ထားတဲ့နတ်ပန်းတွေကဘယ်တော့မှမညှိုးဘူးပဲနဲ့အဲဒီလိုခါမှာညှိုးကုန်တယ်တဲ့နာဝရဇာတွေလဲဘယ်တော့မှမမြင်သွန်းခဲ့ဘူးပဲနဲ့မြင်သွန်းကုန်တယ်။လက်ကြီးကြားကလည်းချွေးတွေမကြစဘူးကြတာလေ။ကိုယ်မှလည်းတစ်သက်လုံးကြိုးကြိုးရယ်နဲ့ရှိလာခဲ့ပါရဲ့နဲ့အဲဒီခါကျမှဥယုတ်တွေပေါ်လာတယ်။နတ်တစ်သက်လုံးဘယ်တော့မှမပြင်းခဲ့ဘူးပါပဲနဲ့အဲဒီခါမှနတ်ကြီးလည်းဘယ်မှမှမပြောတော့ပဲပြင်းလာပါတယ်။အဲဒီလိုသုဘနေ၅ပါးထင်တဲ့အခါမှငါတော့မကြခင်တရားတော်မယ်ဆိုတာကိုသိနေတော့အဲ့ဒီနောက်မှာအကြီးကျယ်စိုးရင်ပူပန်ရပါတယ်။ငါစွာပြလက်တော်ကာလကအရာမင်းကြီးမှအဲ့ဒီလိုပုဗ္ဗနမိတ်တွေထင်လာတော့တရားတော်မယ်ဆိုတာကိုသိတဲ့အတွက်လောကပရိဒီဝမိတွေအကြီးကျယ်တောက်လောင်ကြတယ်။ငါတရားတော်မယ်လက်ရှိအချွေရစည်းစိမ်တွေနဲ့ခွဲရတော့မယ်။တရားစည်းစိမ်ဆုံးရှုံးရတော့မယ်လို့တွေးတော့ပူပန်ပြီးကြောက်ကြလုံးလို့မြတ်စွာဘုရားကအမြန်လာပြီးဘုရားနာရတယ်။အဲဒီကြောင့်တွေကတော့ဘုဒ္ဓနိကအကျေဟောပြီးပါပြီ။အဲဒီလိုမြတ်စွာဘုရားဓမ္မတရားနာတော့ဘုရားနာနေရင်လည်းသောတာပန်လည်းဖြစ်သွားတယ်။ဘဝဟောင်းတရားထိတ်ကသုတည်ပြီးဘုရားတည်လည်းပြန်ဖြစ်သွားတယ်။သူ့မှာလက်ရှိစီစဉ်တွေဆုံးရှုံးမသွားသေးလို့တော်ပါသေးရဲ့။အဲဒီတော့ကမြတ်စွာဘုရားထင်ရှားရှိနေသလိုပဲအကယ်၍သာမြတ်စွာဘုရားမရှိဘူးဆိုရင်ဒီကြမ်းမင်းဟာဘယ်ဒီဒုက္ခရောက်သွားမယ်ဆိုတာကိုပြောနိုင်ဘူး။ဒါကြောင့်နတ်ချမ်းမာကြီးဖြစ်ရတယ်ဆိုတာလည်းမသက်သာလာပါဘူး။ပြီးတော့လူချမ်းသာနတ်ချမ်းသာဘုရားမှာဥရတရားယုံနေမကြသေးဘူး။သောကပရိဒေဝဒုက္ခဒေါမသုပါယတာတံဘဝံတိ။ကျောင်းဝန်လျောစွာဆိုရင်သူဆွေးရတာတွေငူကြွေးရတာတွေကိုယ်စင်ရဲ့မျိုးတွေဒီစင်ရဲ့မျိုးတွေဒီနှလုံးပြင်းစာပူပန်ရတာတွေလည်းဖြစ်ပေါ်လာကြပါသေးတယ်တဲ့ဒါတွေဟာအကုန်လုံးမလိုလားတဲ့စင်ရည်ကြီးပဲဒါကြောင့်ဧဝံဤသောအခေဒီပါနည်းဖြင့်ေဝလာတာချမ်းသာနှင့်မယောမချက်သက်သက်သောဣတာတာဒုက္ခခန္ဓာသာထိုစင်ရဲ့စုဤသမှုရောဖြစ်ခြင်းဤဟောဒီဖြစ်ပါれဒီလေးစာမျိုးပါဒေသနာရာအားဖြင့်ဆွေလာမှုဥပါဒာညကုသိုလ်ကမ္မဘုရားဖြစ်ပေါ်လာတာလဲကြောက်စရာကောင်းတဲ့စီရဲပဲအဲဒီကမ္မဘုရားကြောင့်လူချမ်းသာနာချမ်းသာဖြစ်ရတယ်ဆိုတာလဲကြီးရဦးရသေးရဆိုရင်ကုစုရငိုကြွေးရကိုစင်ရရဒီစင်ရရအသရှိရဒုက္ခတွေကြောင့်ကြောက်စရာကောင်းတဲ့စင်ရတွေကြီးပဲအကုန်လုံးစင်ရတွေကြီးပဲလို့သာဆိုရတယ်သူတို့ကြီးအကျိုးဖြစ်တဲ့လူဝါနာဘဝတွေလဲစင်ရပဲဆိုရင်အဲဒီသူတို့ကမပြုတ်ပဲနေတာကမကောင်းမေဘူးလားလို့ဒီလိုမျိုးကြည့်ပါရဲ့ဒီလိုလည်းမမှားရဘူးသ
ကုသိုလ်ကမပြုဘဲနေရင်ဘာလို့ဖြစ်မလဲအကုသိုလ်ကြီးရဖြစ်နေမှာပေါ့ဒီတော့အဲဒီအကုသိုလ်ကံရောက်ငရဲကိုလည်းကြောက်ရောက်သွားမယ်ဝိဇ္ဇာဘုံလည်းရောက်သွားမယ်ဒိဋ္ဌာဘုံလည်းရောက်သွားမယ်လူရကေဘုံလည်းရောက်သွားမယ်အဲဒီပေလေးဘုံရောက်သွားမှသူစင်းစီစင်းရဲတွေနဲ့မပြတ်တွေ့ပြီးမပြတ်ဒုက္ခရောက်သွားမှအဲဒါကမှသာပြီးကြောက်ရွံ့ကောင်းတာလူဘဝနာဘဝကိုဆင်းရဲတယ်လို့ဆိုရတာကတော့နိဗ္ဗာန်လိုကိုရင်းဒီရင်းအစရှိတဲ့ဆင်းရဲရင်မကင်းသေးတဲ့အတွက်နိဗ္ဗာန်နဲ့နှိုင်းစပြီးတော့သာဆင်းရဲတယ်လို့ဆိုရတာပဲအကုသိုလ်ကျိုးပေါ်ရင်းနဲ့နှိုင်းစကြည့်ရင်တော့လူဘဝနာဘဝတွေကိုဆန်းပါတယ်လို့ပဲဆိုရပါတယ်မင်္ဂန်နဲ့ဆွဲလန်းရောက်ကုသိုလ်ကာမဘဝဖြစ်ပုံစပြီးကိုတော့အနားလေလောက်ပါပြီအခုမာယုနဲ့ဆွဲလန်းရောက်အကုသိုလ်ကာမဘဝစသည်ဖြစ်ပြီးအတိုင်းနဲ့လုံးဆင်းရဲပုံကိုပြောမယ်။တချို့ကဒီလိုလုံးမှာပဲကောင်းကောင်းချမ်းသာမယ်လို့ထင်မှဆွဲလန်းပြီးတော့သူတစ်ပါးကိုရဲစစ်ဖြစ်တတ်တယ်။သူတစ်ပါးဥစ္စာကိုမညာမတာခိုးတယ်။လူရဲ့တယ်။သူတစ်ပါးအကျိုးမဲ့ကိုမတော်မတရားပြုတယ်။အဲဒီလိုပြုတာဟာအကုသိုလ်ကာမဘဝတွေလေ။အဲဒီအကုသိုလ်ကာမဘဝတွေကိုပြုထားတဲ့သူမှာဒီနေ့ကျတော့အဲဒီအကုသိုလ်ကံတွေကစံပြန်ပြီးတော့မကောင်းကျိုးတွေကိုပြီးတော့တာပဲ။အဲဒီတော့ဘုရင်နေတိုင်းခြားနာမဟုတ်ဘဲနဲ့ညည်းရည်နဲ့သာတွေ့နေရတော့တာပဲအထူးအဖြင့်အကျိုးပေးပုံကတော့လက်ရှိဘဝအသေးသွားတဲ့အခါမှာမိမိပြုထားတဲ့အကုသိုလ်ကံကဘဝကြောင့်ဘဝအသေးဖြစ်ရတယ်ဒီရတော့လဲဘဝကောင်းနေမှာဖြစ်ရတာမဟုတ်ဘူးငရဲသိစံပြိတ္တာသူရကဲဆိုတဲ့အပေလေးပုံမှာဖြစ်ရတယ်အဲဒီအပေပုံတွေမှာဖြစ်ရတယ်ဆိုတော့စိတ်ကလေးကသက်ချင်းဆင်းရဲဒုက္ခနဲ့ဖြစ်ရတော့တာပဲမြေကိုကြောက်သွားတဲ့ဆိုရင်ဒီလိုမျိုးတွေဆုံးချရရသလိုဒကာရဲကြီးကျယ်ဒုက္ခရောက်တော့တာပဲလူဘဝကဆွမျိုးတွေကမျက်ရည်ဆက်လက်နဲ့ငူကြီးနေကြတော့မှာပဲသူ့စိတ်ကလေးကြားလိုက်တာနဲ့တပြိုင်နက်မြေမျိုးတွေဆုံးချရရသလိုပဲရုပ်ကနေကြောက်သွားတယ်သိကြောက်ပြကောင်းတာပဲအဲဒီလိုမြေကြောက်သွားပြီဆိုမှတော့လူသားမှန်ကိုမပြောနဲ့တော့အမှန်တန်တကိုကြည့်တဲ့မာနာကြီးတောင်ဘာမှထောက်တည်ရမရတော့ဘူးသာကုသမြတ်စွာဘုရားလက်ထက်တော်တုန်းကသူသူဆိုတဲ့မာနာကြီးကအမှန်တန်မှာမာနာထောင်သွားနေတယ်သူကမြတ်စွာဘုရားကိုရောရဟန်းတန်ဃာတွေကိုရောအကျိုးမဲ့ဖြစ်အောင်လို့အမျိုးမျိုးအနှောက်အယှက်တွေလုပ်နေတယ်အဲဒီတော့အမျိုးမျိုးအနှောက်အယှက်တွေလုပ်ရုံနဲ့အားမရတဲ့အတွက်နောက်ဆုံးကြတော့သူကလူတယောက်ကိုပုက္ကပြီးတော့မြတ်စွာဘုရားနာတော်ကလည်းလိုက်ပါလာတဲ့အဲ့ကသာဝကယန္တာမထေရမြတ်ကိုခဲနဲ့ပေါက်တတ်တယ်။ယန္တာမထေရမှာသူပေါက်တဲ့ခဲရံမြောက်ပြိဋိဘာဆံသွားကြတယ်။ဒါတော့အဲ့ဒီမာနာကြီးလဲအလွန်ကြမ်းကြုတ်တယ်မကောင်းမှုကိုပြုမိတဲ့အတွက်ယခင်နဲ့ကံကုန်ပြီးတော့မာနာထေကသူ့ရီသွားကြတယ်။သူ့ရီပြီးတော့လဲယခင်နဲ့ဝီစီရဲ့ကြောက်ရောက်သွားတယ်။ငရေရင်းနဲ့လဲအောက်တခါလဲရောက်သွားတာပေါ့။အဲ့ဒီတော့ရောက်သွားတော့သူခင်ညာမှာဘာမှမလုံးနိုင်ကြတော့ဘူး။မနဘုရားတော်ကတော့နတ်ကြီး၆တာမှသူကအမနာစွာနေတယ်။တရားနာတွေပေါ်မှသူကမင်းမှုနေတယ်။တရားနာအများကသူ့ကိုကြောက်နေကြရတယ်။ငရေကြောက်သွားတဲ့အခါကာလကြတော့သူဟာငရေရင်းငရေခြေဘွားမှမြင်ပြဖြစ်လို့ဘာမှသွမ်းတတိမရှိတော့ဘူး။ဒါကြတဲ့ချက်ချင်းဒုက္ခရောက်သွားကြတော့တာပဲ။အခုလူလောကမှာအနိုင်ကျင့်ပြီးစွာနေတဲ့လူတွေလည်းဒီနေ့ကြတော့အဲဒီမာနကြီးလိုပဲငရေရင်းနေရဲ့ဒီဘွားအောင်ရောက်ပြီးအကြီးကျယ်ဒုက္ခရောက်ကြအောင်မှပဲအဲဒီငရေကလွတ်ပြန်ရင်ဒိဋ္ဌာဖြစ်လိုက်၊ဒိဋ္ဌာဖြစ်လိုက်နဲ့များကြီးဆင်းရဲဒုက္ခတွေရောက်သွားကြအောင်မယ်အဲ့ဒါဘာကြောင့်ဒီရတာလဲလို့အရင်ကိုသိကြည့်ရင်သွေလာမှုပါတာညောင်းမယ်ဒုက္ခတွေကိုမြင်မှနှိစေရမှဘာမှဆန်းလာမယ်လို့ဒီလိုသွေလာတဲ့ဥပါဒါကြောင့်အကုသိုလ်ကာမဘဝတွေဖြစ်ခဲ့တယ်။အဲဒီကာမဘဝကြောင့်ဇာတိခေါ်တဲ့အပေဘဝတွေဖြစ်ပြီးတော့အနှစ်သိမ့်သန်းမရေမပြတ်နိုင်အောင်အပေဆင်းရဲတွေကိုခံစားသွားရတယ်။ရာမရဏစသည်အတွက်ဒုက္ခရောက်ရတာကိုတော့ဘူးပြောနေကြမလို့တော့ပါဘူး။ဒါကြောင့်ဥပါရံဆိုတာယမဏကြောက်ပြကောင်းပါလေ။ယမဏလည်းရေးကြည့်ပါလေ။ဝိပဿနာရှုတယ်ဆိုတာဒီဥပါရံမရှင်းနိုင်အောင်ဝိပါဒငိမ့်သွားအောင်လို့ရှိရတာပဲ။ဒါကြောင့်သမုတ်ထဲမှာမဆွဲဘူးအရာရှိရပါတယ်လို့
ဟောပြထားတယ်။ဒနာနဲ့ဒါယာပြီးမဆွဲဖို့ဒိဋ္ဌိနဲ့ထင်မှားပြီးမဆွဲလန်းဖို့မြဲတဲ့အနေသမ်းပါတဲ့နေအားဖြင့်ဒါယာပြီးမဆွဲလန်းဖို့အသက်ကောင်တစ်ပါးငါးကောင်နေအားဖြင့်အထင်မှားပြီးမဆွဲလန်းဖို့ပြရတာတဲ့။ဒါလို့မရှိနိုင်တဲ့သူတွေမှာမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းအဲဒီလိုပဲဆွဲလန်းနေကြတယ်။ဆွဲသလားမဆွဲဘူးလားဆိုတာကိုတော့သူတွေနဲ့သူဟာကိုယ်ပဲစဉ်းစားကြည့်ကြပေါ့လေ။သူဟာသူပြေထွက်လာပါလိမ့်မယ်။ဉာဏ်ကစပြီးတော့စဉ်းစားကြည့်ပါ။သာပါတင်တယ်၊ရှုကျင်ပွဲအစဉ်ကိုမြင်ရတဲ့အခါဘယ်နဲ့အောင်မိသလဲ။နေတဲ့ပါရနေတယ်၊သဘောကျနေတယ်မို့လား။သာလာပါပါတင်နေတဲ့အစဉ်ကိုမြင်ရတဲ့အခါမကြည့်ကြပါဘူး၊မြင်ကြပါဘူးလို့တော့ကြီးကြမယ်မဟုတ်ပါဘူး။အမှန်ကတော့အဲဒီမြင်ရတာလေးကိုလာပါတင်နေလိုက်တာပြစ်စရာလေးပဲလို့စိတ်ထဲမှာစွဲနေတယ်။ယုံယုံနဲ့အဲ့ဒါလေးကိုသိသဘောကျနေတယ်။ပြီးတော့ညည်းတယ်လို့လည်းထင်နေတယ်။ညည်းတဲ့အာယံဝတ္ထုဟာလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အလုံးစုံဝတ္ထုပဲဖြစ်ဖြစ်အဲ့ဒါကိုရင်ကလည်းရှိခုလည်းရှိနောင်လည်းရှိအများတန်းရှိနေတယ်လို့လည်းထင်နေတယ်။ဘုဗိုင်ဥစ္စာမဟုတ်သေးပေမဲ့လို့အဲ့ဒါလေးကိုဘုဗိုင်နေနဲ့သိမ့်ပိုက်ပြီးတော့လည်းပါရနေတယ်။အဘို့ဆိုရင်စိတ်ကူးနဲ့ဝတ်ဆင်ကြည့်လို့ခဏဆိုရင်လည်းစိတ်ကူးနဲ့ကြည့်ကြည့်လို့ကိုယ်ပိုင်နေနဲ့မြစ်သက်သားနေတယ်လူပုဂ္ဂိုလ်ဆိုရင်လည်းအဲ့ဒါလိုပါပဲစိတ်ကူးနဲ့အသုံးချပြီးမြစ်သက်သားသွားရပါပဲတို့တူကြရကလည်းကြားတဲ့အပန်းလေးကိုအကြောင်းပြုပြီးတော့အပန်းရှင်ကိုပါပါရသွားတယ်အနန္တရာကလည်းတို့တူပဲပါရသွားတယ်အရသာကိုစားပြီးရကတော့ဆက်ပြုပြီးဝင်ပေးတဲ့သူကိုပါပါရပြီးသွားရတယ်ဒုတိယကလည်းကောင်းရင်မြင့်သက်သာရတာပဲ။ယတိယကတော့မြင့်သက်သာရပုံကအလွန်ကျေပြန့်ပါတယ်။ဘဝင်မုဒ္ဒရာတွေကလည်းစိတ်ကူးကြံစီပြီးတော့မြင့်သက်သာရနေတယ်။လူရင်းတောင်းတာနေတယ်။စိတ်ကူးတဲ့မှာတော့ဘဝပိုင်းလိုပဲသဘောထားပြီးတော့သာရနေတာပါပဲ။ဘဝပိုင်းဥစ္စာလေးတွေအတွက်တော့သူပြောကြမလို့ပါဘူး။တသိသိနဲ့ယံမီစဉ်းစားပြီးသာသဘောကျနေတော့တာပဲ။အဲဒီလိုသာရပြီးဆွဲလာမှုတွေဖြစ်ရအောင်လို့လည်းရှိရတာတဲ့။ပြီးတော့ဒိဋ္ဌိနဲ့လည်းထင်မှားပြီးတော့ဆွေးလန်းတတ်တယ်။သူကတော့ပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်မှားပြီးတော့ဆွေးလန်းတာပါပဲ။ဉာဏ်ကဘယ်လိုဆွေးလန်းမလဲဆိုတော့ဉာဏ်ရဲ့ဟာကိုလည်းပုဂ္ဂိုလ်သတ္တဝါပဲလို့ထင်တယ်။ဉာဏ်တည်းရဲ့စိတ်ကိုလည်းငါကောင်ပဲ၊ဘုရားကောင်ပဲလို့ထင်တယ်။ဝိပဿနာဉာဏ်နဲ့ပဲနဲ့မသိသေးရင်ဉာဏ်ကနေပြီးဒီတိုင်းနဲ့ဆွေးလန်းနေကြပါရဲ့။လူတိုင်းလူတိုင်းသူ့အကိုစဉ်းစားကြည့်ရင်ဒီတိုင်းဆွေးလန်းမှုရှိနေတယ်ဆိုတာကိုဘဝကိုပဲထင်ရှားသိနိုင်ပါလေ။ဒီသလုံးတဘဝလုံးအသက်ရှင်နေတဲ့ဘဝကောင်လေးအနေနဲ့ကိုယ်ကိုယ်ကိုလည်းထင်နေတယ်။ဒုညာတွေကိုလည်းထင်နေတယ်။အမှန်ကတော့ဒီသလုံးတဘဝလုံးအသက်ရှင်ပြီးတည်နေတဲ့အသက်ကောင်တဘဝကောင်ဆိုတာရှိတာကိုမဟုတ်ဘူး။တစ်ခုပြီးတစ်ခုဆက်ကဆက်ကမပြားပြင်းတဲ့စိတ်ကလေးတွေနဲ့ရုပ်ကလေးတွေဒီယုံနာမျိုးသာရှိတာပဲ။ဒီယုံနာတွေကိုပဲကိုယ်ကတ္တဝါအနေနဲ့ထင်မှဆွဲလာနေကြတာပဲ။ဉာဏ်ကဆွဲလာမလို့ပဲထို့အတူຍາກະແລະຊ່ວຍລະແນ່ນັນຍາສາຍາດຸດຍາດ້ວຍແລະຊ່ວຍລະແນ່ທີ່ຜູ້ຊິນະຈາດີຍາກະກໍຫາກອງດວາກອງອັນນີ້ແລະຊ່ວຍລະຊົງມາແບບນີ້ລະຊ້າ6ຕາກະດີດີແນ່ແລະອະຖິນມາດີລະຊ່ວຍລະໄດ້ຈາແດ່ດາຈອງແອ່ນີ້ລະອະຖິນມາດີຊ່ວຍລະຫມູ່ດີມາຊິຍາອອງລະແລະຊິຍາດາແດ່ດາຈອງຂອງບົກກະມາຊ່ວຍບໍ່ຢາຊິຍາບາແດ່ລະສູ່ຖ້າບາແດ່ແອ່ນີ້ລະຊູ່ດໍແລະຊິເສດຜິດໄຂມາຊູ່ບາມາဆွဲလန်းမှုကကင်းင်းနိုင်တယ်။ဒါကြောင့်ပြစ်စဲမှာရှိရပါတယ်လို့လည်းဆိုထားကြတယ်။အဲဒီလိုပြစ်စဲပြစ်ခိုင်းမှာမရှိရင်ဘာဖြစ်သလဲဆိုတော့ဆွဲလန်းမှုတွေဖြစ်တယ်။ဒါကြောင့်ပြစ်ခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဆောင်းဘုရားဆိုထားတာ။ပြစ်ခိုင်းဆိုတာယင်ခိုင်း၊ကြာခိုင်း၊နာခိုင်း၊စာတိခိုင်း၊ဒွတိခိုင်း၊ကိုေခိုင်း၊ဆန်ခိုင်း၊လုံကြာခိုင်း၊ကြံတိခိုင်းအဲ့ဒါတွေပါပဲ။အဲဒီယင်ခိုင်း၊ကြာခိုင်း၊စာတိမှာမရှိမီလို့ရှိရင်အဲ့ဒီယုံနာတရားတွေပေါ်မှာမြဲတဲ့အနေနဲ့ဆွဲလာမှုခြံပါတဲ့အနေနဲ့ဆွဲလာမှုကိုယ်ကိုယ်သဘာဝကောင်းအနေနဲ့ဆွဲလာမှုဒီလိုဆွဲလာမှုတွေကဝင်ရောက်လာတယ်။အဲ့ဒါဟုတ်မဟုတ်သိအောင်စဉ်းစားကြည့်ကြပေါ့။မြဲတယ်လို့ငါတို့ထင်နေတာဟာဘယ်ကလာသလဲလို့စဉ်းစားကြည့်ပါ။မြင်ရတာလည်းလာတယ်၊ကြားရတာလည်းလာတယ်၊နားရတာလည်းလာတယ်၊စားကြည့်ရတာလည်းလာတယ်၊တွေ့ကြည့်ရတာလည်းလာတယ်၊ဒီကုသနာကြားကြည့်ရတာလည်းလာတယ်။ဒီကြောက်ဌာနကလာနေတာပဲ။အဲ့ဒီကြောက်ဌာနဟာဆွဲလာမှုတွေဝင်လာလို့ရတရားကြီး6ခုပေါ့ဗော။မမြင်ရတဲ့အာယုံကိုဆွဲလန်းလို့ဖြစ်ပါမလား။မဖြစ်နိုင်ဘူး။ မပြရတဲ့အာယုံမသိရတဲ့အာယုံတွေကိုလည်းဆွဲလမ်းမဖြစ်ပါမလားမဖြစ်နိုင်ဘူးဒီနယ်သဘောတွေကိုနားလည်အောင်လို့ညဇောဆရာကသူတော်တိုင်ထုတ်ထားတဲ့မေးခွန်းတော်တွေရှိတယ်အဲ့ဒါတွေကိုအင်းကျုပ်ပြောပြအောင်မမာလုကြဗုဒ္ဓမာလုကြဤသားဖြစ်သောယဟံတံငါမေးမိထိုစကားကိုဒိမင်းရဲ့သည့်သင်ပဲလို့ထင်ပါသနည်းဘယ်လိုသဘောကြပါသနည်းသက္ကဝိညာမျက်စိဖြင့်မြင်နိုင်ကုန်သောရူပအကျဉ်းစင်းတို့ကိုတည်သိင်းသည်အရိဋ္ဌာမမြင်ဘူးသေးအရိဋ္ဌာဘုရားရှိကမမြင်ဘူးသေးနသပါတတိဒီကုလည်းမြင်စေမဟုတ်နသဒေဟောတိပါတယံသည်မြင်နိုင်မည်ဟုစိတ်ကူးလဲသင်မှာမဖြစ်သေးတထထို့သို့လုံးလုံးမမြင်ရမသိရသေးတော့စင်းတို့၌ဧတိအာခန္ဓာဝါရာဂောဝပိမံဝါတို့ခြင်းချင်းတမဲ့ခြင်းဖြစ်ခြင်းချင်းသည်အာတိဖြစ်နိုင်ပါသလားတဲ့လည်းမြတ်စွာဘုရားမာလုကြရဟန်းကိုမေးတော်မူတယ်